The Voice of America in Burmese.
Washington Review American Tangani, Natana say, Mila Taye, Doctor Nimanakin season Rego, Yamasano Jimin at Chowna Igani Coronaiti, Langometer Nesselly Leasoning as it did, Langlamita Dia Goose Rogani, Tone and Penny Babin. Jama Kimu Taba, Dimanakin the Rinrego, Guyamin Tone to Jobia Pibamin. Kabasin, waiting who get an attack yet to a janitor, do them who reha, a goo. Coronavirus Kayoga Pijang, so you don't hang and the end of Jonia Relu, Kababanga, Jedabrini, Mapio Bari, Tikayoga Jang, Kabadaloa, Lutamon Yasago, Lulame Pisira Jang, a chosen in it, Kabas singing waiting who know her, Tangua Shisashikuniga Sabi, Parmazan James and Nettella Roma Pijang, Kababanga, Piobari, Dabian, Pumus and Nangani to the pin, Africa Dai, Sahara Dilarin Nangani Ma, Africa Daika, Louis Tobola. အလုပ်လက်မဲ့ဖြစ်နေတာကြောင့်အစိုးရဆုံးတန်ခံရနိုင်တယ်လို့လည်းပြောပါတယ်ခုလတမကကတော့ဒီနှစ်ကုန်လောက်ဆိုရင်ကမ္ဘာလူရေအလုံးရဲ့ရှေ့ရာဂိုင်းနှုန်းဖြစ်တဲ့လူပေါင်းတန်း900လောက်ဟာဆင်းရဲမွဲတည်သွားနိုင်တယ်လို့ခန့်မှန်းပါတယ်ဒီကရောဂါကူးစက်မှုရှော့ချနိုင်ရတဲ့လူချင်းခက်ခွာခွာနေဖို့ညှဉ်းချခြင်းဟာအမေရိကန်ပြည်တော်စုမှာစက်တပ်ပြင်းနေမှာကုန်ဆုံးပြီဖြစ်ပေမဲ့ထရမ့်အ ပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းမှာတော့ကမ္ဘာတစ်လွှားဒီယောဂအကူးဆက်ခံရသူကကျေတဲ့ပြည်နေမှာ3သန်း2သိန်းခွဲနီးပါးရှိနေပြီးသေဆုံးရသူက2သိန်း3000ကျော်ရှိနေပါတယ်။ Coronavirus ကယောဂဒဏ်ကြောင့်စီးပွားရေးထိခိုက်နေတဲ့ American ပြည်ထောင်စုမှာအလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူဥယျာဉ်ဟာတနေ့တခြားတိုးလာနေပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ 3.8 သန်းထပ်ပြီးလျှောက်ထားခဲ့တယ်လို့အလုပ်သမားဝန်ကြီးဌာနကကျေတဲ့ပြည်နေမှာပြောပါတယ်။သမ္မတ Donald Trump ကAmerican စီးပွားရေးပြန်ပြီးကောင်းလာစေဖို့အတွက်တွန်းအားပေးနေတယ်လို့တချို့ပြည်နယ်တွေကလည်းအသေးစားစီးပွားရေးလုပ်ငန်းကလေးတွေကိုစပြီးပြန်ဖွင့်နေပေမဲ့အခုဆိုအလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူဥယျာဉ်ဟာတစ်လခွဲအတွင်းစုစုပေါင်း 30.3 သန်းဖြစ်လာနေတာပါ။ဒါပေမဲ့ဆက်ပြီးဖြစ်ပေါ်နေတဲ့ဒီကယောဂါဒဏ်ကြောင့်အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူဟာလာမယ့်သတင်းပတ်တွေအတွင်းမှာပဲနောက်ထပ်သန်းနဲ့ချီပြီးရှိလာနိုင်ပါတယ်။အလုတ်သမား6ယောက်မှာ1ယောက်အလုတ်လက်မဲ့ဖြစ်သွားတာကြောင့်အမေရိကန်နိုင်ငံမှာ1932တွင်အတွင်းစီးပွားရေးကတ်ဆိုက်ခဲ့ခြင်းကစပြီးအခုလောက်အလုတ်လက်မဲ့နှုံးများတာမျိုးမရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ဆက်တင်ဖြစ်ပွားခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတွက်ဆချက်အမျိုးမျိုးရှိတဲ့ထဲကတရုတ်ဓာတ်ခွဲခန်းတွေကနေတမင်ကြံစီထောက်လုပ်တဲ့ဆိုတာအတွက်ခိုင်လုံတဲ့အထောက်အထားမတွေ့ရဘူးလို့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံကနေဒီယောဂါဆက်တင်ဖြစ်ပွားတာဟာယောဂါပိုးရှိနေတဲ့တရိတ်ဆန်တွေနဲ့ထိတွေ့တဲ့လူသားကနေစဖြစ်တာလားဝူဟန်ဓာတ်ခွဲခန်းကသိပ်ပန်ဆိုင်ရာမတော်တဆဖြစ်မှုတွေကစခဲ့တာလားဆိုတော့ကိုတော့ဆက်ပြီးစုံစမ်းနေစေဖြစ်တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်ဆက်လက်စုံစမ်းစေဒီကိစ္စနဲ့ပတ်သက်ပြီး American ထောက်လှမ်းရေးဌာနအကြီးအကဲရုံးကရှာရှာပါပါထုတ်ပြန်တဲ့ကြေညာချက်တွေကြေညာချက်မှာတော့ COVID-19 ယောဂါပိုးဟာလူကလုတာဒါမှမဟုတ်မျိုးပိစပြောင်းလဲထားတာမျိုးမဟုတ်ဘူးလို့သိပ်ပန်ဆိုင်ရာအများလက်ခံထားတဲ့အတိုင်းAmerican ထောက်လှမ်းရေးအတိုင်းဝန်ကသဘောတူကြောင်းဖော်ပြထားပါတယ်။သမ္မတအင်ဗျူကတော့ COVID-19 ရောဂါစတင်ရတဲ့အကြောင်းရင်းကိုသေသေချာချာစုံစမ်းပေးဖို့တောင်းဆိုနေတာပါ။ Coronavirus ကရောဂါဖြစ်ပွားနေတဲ့လူနာတွေအတွက်ဈေးသက်သာပြီးအရေးသွေးကောင်းတဲ့အသက်ရှူဆက်တွေကိုထုတ်လုပ်နိုင်ပြီဖြစ်ကြောင်း London Imperial College ကဆရာဝန်တွေနဲ့ engineer တွေကပြောပါတယ်။ကမ္ဘာတစ်လွှားဒီရောဂါပိုးကူးစက်မှုဒဏ်ကိုဆုတ်ဆုတ်ဝါးဝါးခံနေရချိန်မှာအသက်ရှူဆက်တွေအများအပြားလိုအပ်နေတာဖြစ်ပြီးဒီဆက်ကိုကျန်းမာရေးစနစ်ညံ့ဖျင်းတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာအ мян စပြီးသုံးနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။အခြေခံကြကြစဉ်းစားပြီးထုတ်လုပ်ထားတဲ့ Gen Van လို့ခေါ်တဲ့ဒီအသက်ရှူဆက်ကိုကမ္ဘာဘယ်နေရာမှာမဆိုဈေးတက်တက်သားသားနဲ့တည်ဆောက်နိုင်တယ်လို့ဒီဆက်တည်ဆောက်ရေးစီမံကိန်းကိုဦးဆောင်သူဒေါက်တာ Joseph Sherwood ကပြောပါတယ်။ Gen Van ဆက်ဟာအလွယ်တကူရနိုင်တဲ့ပစ္စည်းတွေကိုသုံးထားတာဖြစ်ကြောင်းလည်းဆက်ကိုပူးတွဲတီထွင်တဲ့ London Royal Brompton ဆေးရုံကကိုရိုနာဗိုင်းရပ်စ်ရောဂါရှင်တွေကိုလက်တွေ့ကြကြကူတာပေးနေတဲ့ဒေါက်တာ Jacob D ကပြောပါတယ
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 9.33 လိုင်းဒိုမီတာ51 kHz 9859နဲ့ တိုင်းလမ်းမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမတော်မှာတရင်တွေကိုဆက်လက်ညင်ညာတော့ပါမယ်အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စီဂျီနဲ့ COVID-19 ကူးစက်ရောဂါတိုက်ဖျက်ရေးအခြေအနေကိုတယ်လီဖုန်းကတဆင့်ဆွေးနွေးခဲ့တယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ April 30ရက်စွဲနဲ့အဲ့ဒီကြေညာချက်မထုတ်ပြန်ခင်လေးမှာပဲအိန္ဒိယဝန်ကြီးချုပ် Modi ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စီဂျီနဲ့ကောင်းမွန်တဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့သူ့ရဲ့ Twitter မှာရေးသားထားခဲ့ပါတယ်။လက်တလောဖြစ်ပေါ်နေတဲ့ COVID-19 အခြေအနေကိုသူတို့တို့ဆွေးနွေးခဲ့ကြောင်းနဲ့နှစ်နိုင်ငံကြားထူးခြားကောင်းမွန်တဲ့ဆက်ဆံရေးနဲ့အိန္ဒိယရဲ့အိန္ဒိချင်းတွေသာပထမမူဝါဒကိုအခြေခံပြီးအခက်အခဲတွေကိုအတူဖြေရှင်းသွားဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့ဝန်ကြီးချုပ် Modi က Twitter မှာရေးခဲ့ပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့တနင်္ဂနွေအတွင်းနဲ့ဒေသတွေမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 အခြေအနေကိုခေါင်းဆောင်တဦးဆွေးနွေးခဲ့ကြပြီးကုသရောဂါပြန့်နှံ့မှုကိုထိန်းချုပ်ကင်တွယ်ဆောင်ရွက်နေပုံတွေကိုလည်းတဦးနဲ့တူအသိပေးကြရတယ်လို့ဖော်ပြထားပါတယ်။အိန္ဒိယနိုင်ငံရဲ့အိန္ဒိချင်းသာပထမမူဝါဒမှာမြန်မာနိုင်ငံရဲ့အရေးပါပုံကိုထည့်သွင်းစဉ်းစားရင်းဝန်ကြီးချုပ်မိုရီကမြန်မာနိုင်ငံရဲ့ COVID-19 ရောဂါတိုက်ဖျက်ရေးအတွက်အိန္ဒိယနိုင်ငံကအကူအညီပေးဖို့အစဉ်သင့်ရှိနေတယ်ဆိုတာကိုလည်းပြောခဲ့တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ဒါပြင်အိန္ဒိယနိုင်ငံတွင်းမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုလိုအပ်တဲ့အကူအညီပေးဖို့ဝန်ကြီးချုပ်မိုရီကအာမခံခဲ့သလိုမြန်မာနိုင်ငံတွင်းကအိန္ဒိယနိုင်ငံသားတွေနဲ့ပူးပေါင်းဆောင်ရွက်ပေးတဲ့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကိုကျေးဇူးတင်ရှိကြောင်းလည်းပြောခဲ့ပါတယ်။နောက်ဆုံးမှာခေါင်းဆောင်တို့ကြားအဆက်အသွယ်မပြတ်ရှိဖို့နဲ့ COVID-19 ကြောင့်ပေါ်ပေါက်နေတဲ့လက်ရှိနဲ့အနာဂတ်စိန်ခေါ်ချက်တွေကိုရင်းဆိုင်ဖြေရှင်းရမှာအတူလက်တွဲလှုပ်ဆောင်ကြဖို့ကိုလည်းခေါင်းဆောင်တို့သဘောတူညီခဲ့ကြတယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။COVID-19 ရောဂါကာကွယ်ဆေးတမျိုးကိုတရိတ်ဆန်နေတဲ့စံသက်တာအလားအလာကောင်းတဲ့ရလဒ်တွေရှိနေတာကြောင့်အိန္ဒိယဆေးကုမ္ပဏီတစ်ခုကဒီဆေးကိုလပိုင်းအတွင်းအမြောက်များထုတ်လုပ်သွားမယ်လို့ပြောပါရတယ်။ဒီဆေးကို Oxford တက္ကသိုလ်ကဖော်ဆက်ထုတ်လုပ်ပြီးဗြိတိသျှနိုင်ငံမှာလက်ရှိလူတွေနဲ့စမ်းသပ်နေတာဖြစ်ပါတယ်။အောင်မြင်ဖို့အလားအလာအများကြီးရှိတဲ့ဒီ COVID-19 ရောဂါကာကွယ်ဆေးကိုကမ္ဘာမှာကာကွယ်ဆေးတွေအများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံက Serum Institute ဆေးကုမ္ပဏီကဒီနှစ်တန်း60အထိထုတ်လုပ်ဖို့စီစဉ်နေတယ်လို့အင်ကာနေကပြောပါရတယ်။တကယ်တမ်း COVID-19 လူနာတွေကုသရမှာထိရောက်မှုရှိမရှိကိုသက်သေမပြနိုင်သေးပေမဲ့တရိတ်ဆန်နေတဲ့စမ်းသပ်တာအောင်မြင်ခဲ့ပြီးလူတွေမှာဆက်ပြီးစမ်းသပ်နေတာကြောင့်ဒီ ChAdOx1 and COVID-19 လို့ခေါ်တဲ့ကာကွယ်ဆေးကိုစတင်ထုတ်လုပ်ဖို့ဆုံးဖြတ်ခဲ့တယ်လို့ Serum Institute အမှုဆောင်ရာရှိချုပ်အာဒါပူနာဝါလာကပြောပါတယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာဒီကာကွယ်ဆေးထုတ်လုပ်ရေးမှာအဓိကပါဝင်နေကြောင်းနဲ့ဆေးထုတ်လုပ်မှုကုန်ကျစရိတ်တွေအတွက်အစိုးရရဲ့အကူအညီကိုရဖို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။Serum company အနေနဲ့ကာကွယ်ဆေးတစ်လုံးရဲ့ဈေးက $15 လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ရောဂါကာကွယ်ဆေးအမျိုးပေါင်း100လောက်စမ်းသပ်နေကြပြီးဒီထဲကအ ਨੇ စုံ5မျိုးကိုလူတွေနဲ့ကနဦးစမ်းသပ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့တစ်လလောက်က COVID-19 ရောဂါရှာဖွေစမ်းသပ်ကိရိယာတွေကိုတောင်ကိုရီးယားနိုင်ငံကနေတင်သွင်းခဲ့ရတဲ့ Vietnam နိုင်ငံဟာအခုတော့အဲ့ဒီစမ်းသပ်ကိရိယာတွေကိုချမ်းသာတဲ့နိုင်ငံတွေစီကိုတင်ဖို့ရောင်းချနိုင်တော့မှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံကထုတ်လုပ်တဲ့စံတက်ကရိယာတွေအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ Britain အစိုးရတို့စီကနေအတည်ပြုချက်တွေကိုရရှိထားပြီးလို့လည်းဗီယက်နမ်အစိုးရကပြောပါတယ်။ဗီယက်နမ်မူကြီးချုပ်ငွေဝင်ဆွမ်ဖူကပြည်တွင်းအတွက်လုံလောက်မှုရှိတာကြောင့်ပြည်ပကိုမတင်ပို့နိုင်စရာအကြောင်းမရှိဘူးလို့ပြောပြီးစံတက်ကရိယာတွေထုတ်လုပ်ဖို့သိပ္ပံပညာရှင်တွေနဲ့စီးပွားရေးသမားတွေကိုအင်ကာနီမှာညွှန်ကြားခဲ့တာပါ။ကာယောဂါကိုလှင်းလင်းပြင်းပြင်းတုံ့ပြန်ခဲ့လို့လင်းလာသူတွေတအားတော်ဖြစ်ခဲ့ရတဲ့ဗီယက်နမ်နိုင်ငံဟာပြီးခဲ့တဲ့အပတ်တည်းစီးပွားရေးလုပ်ငန်းတွေပြန်လည်ဖွင့်လှစ်ပေးနိုင်ခဲ့တဲ့ပထမဦးဆုံးအရှေ့တောင်အာရှနိုင်ငံလည်းဖြစ်ပါတယ်။အခုလို COVID-19 စံတက်ကရိယာတွေကိုပြည်ပကိုတင်ပို့တာအပြင်ဆေးရုံသုံးမျက်နှာပေါင်းနှာခေါင်းဆီတွေနဲ့အခအကွဲဝတ်စုံတွေကိုအရေးတကြီးလိုအပ်နေတဲ့နိုင်ငံတွေစီကိုအမြောက်အများပေးပို့ခဲ့တာကြောင့်တန်တမာရေးအရာလည်းမျက်နှာပေါင်းလှခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူမရှိဘဲကူးစက်သူ290ရှိပြီးရောဂါစံသမှု36,000လောက်ခဲ့တယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးဌာနကပြောပါရခင်ဗျာ။မြန်မာနိုင်ငံအတွင်းအနောက်တောင်မုတ်သုံးရာသည်မေလ16ရက်ကနေမေလ21ရက်အတွင်းဝင်ရောက်လိမ့်မယ်လို့အိန္ဒိယမိုးလေဝသဌာန IMD ကခန့်မှန်းထားပါတယ်။မတော်မောဟာမြန်မာနိုင်ငံတောင်ပိုင်းကိုမေလ18ရက်နေ့လောက်ပုံမှန်ဝင်လေရှိတာပါဖြစ်စဉ်အရသီရိုလင်္ကာနိုင်ငံကိုခမန်းချေမေလ22ရက်နေ့နဲ့ကာရလာကန်ယူနန်တစ်လျှောက်ကိုမေလအလယ်ပိုင်းနဲ့အဲဒီကမှအိန္ဒိယနိုင်ငံအတွင်းကိုဇွန်လ1ရက်နေ့လောက်မှာအနောက်တောင်မုတ်တုံရာသီကျောင်းမှာဖြစ်ကြောင်းအိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်ဒီနေ့အတွက်အိန္ဒိယနိုင်ငံမုတ်တုံရာသီက2019မှာကြုံခဲ့ရတာနဲ့မတူဘဲပုံမှန်ပဲရှိလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်မြန်မာနိုင်ငံမိုးလေဝသနဲ့ဇလားပြည်ထဏာကလည်းဧပြီလကုန်ပိုင်းကနေမေလလယ်အတွင်းမင်္ဂလာပင်လယ်အော်မှာလေပြင်းအားနဲ့ရဝန်အ ਨੇ စုံတစ်ကြိမ်ခန့်ဖြစ်ပေါ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ COVID ကာလအတွင်းမှာတာမန်ဖျားနာမှုတွေကိုကုသပေးနိုင်မှုရန်ကုန်တိုင်းမြို့နယ်တချို့မှာအခမဲ့စည်းကမ်းတွေကိုဖွင့်လှစ်လာပါတယ်။အဲ့ဒီစည်းကမ်းတွေမှာစေတနာဝန်ထမ်းဆရာဝန်တွေကကုသပေးနေပြီးလိုအပ်တဲ့ကာကွယ်ကုသရေးပစ္စည်းနဲ့တခြားလိုအပ်ချက်တွေကိုအလှူရှင်တွေရဲ့ထောက်ပံ့မှုတွေနဲ့ရည်တည်နေကြတာပါ။ပြီးခဲ့တဲ့22ရက်နေ့တုန်းကဒီဖျားနာကူစည်းကမ်းတွေအတွက်လုပ်ငန်းလမ်းညွှန်ချက်ကို MOHS ကထုတ်ပြန်ပေးခဲ့ပါတယ်။အဲ့ဒီညွှန်ကြားချက်တွေမတိုင်ခင်ကတည်းကဒီဖျားနာကူစည်းကမ်းတွေကိုတခြားပြင်ဆင်ပြီးဖွင့်လှစ်ခဲ့တယ်လို့ရွှေပြည်သားမြို့နယ်ဖျားနာကူစည်းကမ်းကဒေါက်တာတစ်လွင်ကဖူယိုရီကိုပြောပါတယ်
။ WMPB 11နောက်ပြီးစည်းကမ်းအခြေဝန်နောက်ပြကြအမဘလို့ facility ရှိရမယ်ဘလို့ကွယ်ထားရမယ်အဲ့ပိုင်းလေးတော့နောက်ပြီးကြကြဖြစ်လာပြီပေါ့နော်အဲ့ဒီ guideline မထွက်ခင်အရှိမှာတော့ကျွန်တော်တို့ဒီတင်ကန်းမျိုး fever clinic ကတော့လောလောဆယ်နားထားတယ်ပေါ့တော့လည်းဖွင့်ဖို့တော့ကြိုးစားနေကြပါအဲ့တော့ဆိုရင်တော့ဒီလောက်ကြီးအချိန်မှာဘလို့ပုံစံဝတ်ထားရင်ဘယ် level ဝတ်ထားရင် quarantine ဝင်ကြမလို့ဆိုရလဲ no fever data မရှိသေးဘူးပေါ့အဲ့ချိန်မှာတော့ air ဆရာတွေကတော့ quarantine ဝင်လဲပေါ့
ကျမရင်းနဲ့အကစားဝန်ကြီးဌာနကအဲ့ဒီစည်းကမ်းတွေအတွက်လိုက်နာရမယ့်ညွှန်ကြားချက်တွေကိုမထုတ်ပြန်သေးခင်ကာလမှာကုသမှုပေးနေတဲ့ဆရာဝန်တို့အသွာအလာကန့်သတ်ခံရပြီးစည်းကမ်းကိုယာယီပိတ်ထားရတဲ့အခြေအနေကိုရင်ဆိုင်ခဲ့ရပါတယ်။ COVID လူနာနဲ့တင်ငန်းကျောဖီဘာကလင်းနဲ့မှထိတွေ့မှုရှိခဲ့လို့အသွာအလာကန့်သတ်ပြီးနေအိမ်မှာတိကျနေထိုင်ခဲ့ရတဲ့ဒေါက်တာစေသူအောင်ကတော့သတ်မှတ်ရပြည့်ပြီးတာနဲ့ကိုပိုင်စည်းကမ်းပြန်ဖွင့်ပြီးလိုအပ်တဲ့အခမဲ့စည်းကမ်းဘယ်မျိုးနဲ့အတွက်မဆိုလိုအပ်ပြီးပါဝင်ဖို့အစဉ်နဲ့ရှိနေတယ်လို့ပြောပါတယ်။ဖျားနာကူစည်းကမ်းတွေအတွက်လိုက်နာရမယ့်အချက်တွေကိုတည်ယဝင်ထုတ်ပြန်ပေးလိုက်လို့လိုအပ်ပြီးဆရာဝန်တွေအတွက်အဆင်ပြေသွားတယ်လို့ဒေါက်တာစေသူအောင်ကအခုလိုပြောပါတယ်
။ကျွန်တော်ကလည်းကျွန်တော်တို့ volunteer တွေသွားပြီးတော့ခူရတာအရန်ကောင်းရတာပေါ့။အဲ့ဒီမှာကြာတော့မှရတကယ်ကို resident patient တွေကလာတာ哦။လာတော့အဲ့ဒီမှာကျွန်တော်တို့ကဒီအကြိမ် patient နဲ့ positive patient နဲ့ contact ဖို့ကအရန် chance များတာ哦။များတော့အဲ့ဒီမှာကျွန်တော် guideline အတိအကျပေါ်ထပ်ဖို့ဆိုရင်ကျွန်တော်အခုချက်လို့ပေါ့မှာထပ်ပြီးတော့ကြိုတင်ပါတယ်ကျွန်တော်တို့ဆရာဝန်တွေကသုံးရလာတယ်။ဟိုကြောင့်အဲ့လိုပုံစံမှာလည်းတည်ယဝင် guideline ထပ်လာတော့အကြီးတစ်ပြေရန်ပြသွားတာပေါ့ကျွန်တော်တို့ volunteer တွေကတော့အားပူရှိသွားတာပေါ့ဗျာ
အရင်ကရှိထားတဲ့စံချိန်စံညုံနဲ့ညွှန်ကြားလာတဲ့လိုက်နာရမယ့်အချက်တွေမှာကွာဟမှုတိတ်မရှိပေမဲ့နေရာအခက်အခဲတော့ရှိနေပါတယ်စည်းကမ်းတွေထပ်တိုးဖွင့်လှစ်ဖို့အတွက်လုံလောက်တဲ့နေရာအခြေဝန်ရှိဖို့ကလည်းအရေးကြီးနေပြီလို့ဒေါက်တာတင့်လွင်ကပြောပါတယ
်ကျွန်တော်တို့အကြောင်းကြီးနောက်ပြီးတချို့ရုံးနေလာထားတဲ့အချိန်မှာဒီကျွန်တော်တို့အဆောက်အုံတွေနေရာခြေတွေဝန်ရှိတဲ့အဆောက်အုံတွေကျွန်တော်ရှိကြမယ်ဟောအဲ့တော့ဒီမျိုးနေရာမှာဆိုရင်လည်းဒီအဆောက်အုံတွေကိုဒီ fever clinic ဆိုတာအတွက်ဟိုအတုံးပြုလို့ရနိုင်ဖို့တော့ဆိုတာအင်ယူနယ်မှာရှိတဲ့ဒီအနာဘိုင်းအခွင့်အရေးကြီးလူကြီးကြီးအဲနောက်ပြီးအင်ယူနယ်မှာရှိတဲ့ဟိုကျွန်တော်ကျန်းမာရေးကောင်းနေဖြစ်တာကြောင့်အင်ယူနယ်မှာရှိတဲ့မြို့နယ်တောင်ဝင်းပြန်ဒီဆရာကြီးဆရာမကြီးပေါ့နော်ဒီဖေးဝါဟို DMO ဆင်းဟိုသူတို့နဲ့အဆင်ပြေဆင်းဆင်းအားလုံးဥပပေါင်းဆွေးနွေးပြီးမှသာလင်းကျွန်တော်တို့ကအဲ့ဒီခုနပြောတဲ့အချက်လက်တွေနဲ့ဒီပေါင်းဝင်ဖို့ကိုအဆင်ပြေမယ်ထင်ပါတယ်အဲ့တော့ကျွန်တော် infrastructure ရေးကြီးလာပြီပေါ့နော်နေရာခြေတွေဝန်းလုံးလောက်ရဖို့ဆိုတာ
အခုလိုကိုဗစ်ကာလမှာဖျားနာလာရင်ဒီစည်းကမ်းတွေမှာလာရောက်ပြသဖို့ကိုကြောက်မနေဘူးနဲ့လိုအပ်မှုတွေကိုစစ်ဆေးဆွေးနွေးပြီးကုသမှုပေးဖို့အတွက်ကူညီပေးသွားမယ့်နေရာဖြစ်တယ်လို့ဆိုပါတယ်။ပြည်တွင်းမှာကိုဗစ်အတည်ပြုလူနာ150ရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ဆေးရုံစင်ကွင်ရသူ18ဦးအထိရှိထားပါပြီ။ဒီကနေ့ညနေထုတ်ပြန်ပြီးချိန်အထိဆိုလူနာ128ဦးကိုသက်ဆိုင်ရာဆေးရုံတွေမှာကုသမှုပေးနေတယ်လို့သိရပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
အသက်ရှင်ဆက်တလုံးထုတ်လုပ်မယ်ဆိုရင်အနည်းဆုံးတစ်နှစ်ကြာလေးရှိသလိုဈေးကလည်းကြီးပါတယ်။ဒါပေမဲ့ COVID-19 ကာလအသက်ရှင်ဆက်တွေအရေးပေါ်လိုအပ်နေချိန်မှာ American သုတေသအင်ဂျင်နီယာအဖွဲ့တစ်ဖွဲ့ကဈေးချိုတဲ့အသက်ရှင်ဆက်တွေကိုထုတ်လုပ်ခဲ့ပါတယ်။ဈေးချိုတဲ့ဆက်တွေထုတ်လုပ်နိုင်တာကငွေသိမ့်မသုံးနိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တော့သတင်းကောင်းတစ်ခုဖြစ်ပါတယ်။ Dina Train ပြဖို့တဲ့သတင်းကိုပြောပြမှာပါ။ New York ပြည်နယ်က Voice Technologies နည်းပညာတက္ကသိုလ်ကထုတ်လုပ်တဲ့အသက်ရှင်ဆက်တွေအခုအသုံးပြုမှုအဆင့်ကိုရောက်လုနေပါပြီ။ COVID-19 အခြေချခံနေရတဲ့ New York မြို့တော်ရဲ့မြို့တော်ဝင် Bill de Blasio က
We placed an order for 3000 of these ventilators.
အဲ့ဒီအသက်ရှင်ဆက်အသက်3000ကိုဒေါ်လာ10သန်းပေးပြီးကျွန်တော်မှတ်ထားပါပြီလို့ပြောပါတယ်။အဲ့ဒီ spiral wave disease အသက်ရှင်ဆက်တွေဟာအင်ဂျင်နီယာပညာရဲ့စွမ်းကားကိုတာမကပဲသူတေတီတွေရဲ့မစုံမနဲ့အာထုံမှုကိုပြသလိုက်တာလည်းဖြစ်ပါတယ်။ဆက်တွေကိုတလအတွင်းတီထွင်ထုတ်လုပ်နိုင်ခဲ့တယ်လို့ဈေးကလည်းတစ်လုံးကိုဒေါ်လာ9000ပဲကျပါတယ်။ Scott Cohen က New York Brooklyn အရမရှိတဲ့ New Lab Company ကိုပူးတွဲတည်ထောင်ခဲ့သူပါ။ Company ရဲ့ဝန်ထမ်းတစ်ယောက်ကဒီဆက်တွေခင်ဗျားတို့မထုတ်နိုင်ဘူးလားလို့ Scott Cohen နဲ့လုပ်ဖော်ကံပေးတစ်ယောက်ကိုမေးလာခဲ့တယ်လို့ကိုဟင်းကပြောပါတယ
် Both of us had the same reaction like this looks complex they have a limited number of ventilators
ဒီဆက်ကိုထိုးရမှာခက်မဲ့ပုံပဲလို့ပြန်သူပြောခဲ့ကြပါတယ်လို့ကိုဟင်းကပြောပါတယ်ဒါပေမဲ့ကိုဟင်းတယောက် Massachusetts နည်းမြညာတက္ကသိုလ်ကလွန်ခဲ့တဲ့10နှစ်လောက်ကထွန်းထားခဲ့တဲ့ခရယူးယူအသက်ရှူ71မျိုးကိုရှာတွေ့ခဲ့ပါတယ
် We sent a team up there to meet with
ကျွန်တော်တို့အရင်လေးရက်လောက်ကဖွဲ့ထားတဲ့အဖွဲ့တစ်ဖွဲ့နဲ့သွားတွေ့ဖို့ကျွန်တော်အဖွဲ့ကိုလွှတ်လိုက်တယ်အဲ့ဒီ set design ကိုပြန်သုံးကြည့်ဖို့ပါ Massachusetts တက္ကသိုလ်က engineer တွေဖြစ်တဲ့ Shakti Shaligram နဲ့ Kimberly Jong တို့ကရှေ့ပြေးဆက်ကိုစမ်းသပ်ခဲ့တယ်တွေပ
ါput our device into a 80 kilogram
kilo 80 လောက်ရှိတဲ့ဝင်ကြီးတကောင်နဲ့စမ်းသပ်တော့ဆက်လဲပြတ်သွားရောပဲ
This is part of every design process for everything
design ကိုစမ်းတဲ့အစမှာဒီလိုဖြစ်တာကြီးပါပဲအများအားဖြင့်အောင်မြင်တာကြီးပါပဲလို့ Shakti ကပြောပါတယ်ထပ်တလဲလဲစမ်းသပ်လို့တစ်နှစ်လောက်ကြာရမှာကတလာတဲ့နဲ့အောင်မြင်သွားခဲ့တာပါ
Whenever we left the building, we went home to sleep for 4 hours.
ကျွန်တော်တို့ရုံးကထွက်ပြီးအိမ်ကိုပြန်တိုင်း၄နာရီလောက်အိမ်ရင်အိမ်မအိမ်ရင် Boston ကိုသွားပြီးစက်ကိုဆန်းတာပါပဲ။ဒါကလွဲလို့ကျွန်တော်ဘာမှမလုပ်ဘူး။ဒီလိုမစုံမနေလုပ်ခဲ့တဲ့ရလကတော့အသက်ရှူရခံနေတဲ့လူနာတွေကိုအသက်ကူရှူပေးတဲ့ Spiral Wave စက်ကိုတီထွင်နိုင်ခဲ့တာပါ။အရင်ကထုတ်ထားတဲ့စက်ကြီးတွေနေရာမှာဒီစက်တွေကလုံးလုံးလလားကြီးနေရာဝင်ယူနိုင်မှာမဟုတ်ပေမဲ့ဒီစက်တွေကိုအစားအသောက်အသုံးပြုနိုင်မှာပါ။American ပြည်ထောင်စုအစားအသောက်နဲ့စေဝါဌာနကတော့ဒီဆက်ကိုအရေးပေါ်အခြေအနေမှာအသုံးပြုဖို့ခွင့်ပေးလိုက်ပြီဖြစ်ပါရယ်ခင်ဗျာကျွန်တော်ရဲမတော်ပ
ါဆက်လက်ပြီးတော့ COVID-19 ရောဂါကာကွယ်ဆေးကိုလူတွေနဲ့စတင်စမ်းသပ်နေပြီးမကြာခင်မှာကာကွယ်ဆေးထုတ်လုပ်နိုင်မယ်လို့ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကပြောတဲ့အကြောင်းဒီစမ်းသပ်မှုနဲ့လူမှုအတိုင်းဝိုင်းတွင် COVID-19 ရောဂါရဲ့ရေရှည်ရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးVOA American အသံကနိုင်ငံတကာကျန်းမာရေးပညာရှင်တွေပါဝင်တဲ့တွေ့ဆုံဆွေးနွေးပွဲတစ်ခုကို Skype ကတဆင့်ပြုလုပ်ခဲ့တဲ့အကြောင်း VOA သတင်းတောက် Assessment Uni သတင်းပေးပို့ထားတာကိုပြောပြပေးပါမယ်ကျွန်မများတဆင့်အောင်ပါရှင် COVID-19 ရောဂါကာကွယ်ဆေးအတွက်စမ်းသပ်မှုတွေနိုင်ငံတကာမှာပြုလုပ်နေတာနဲ့ပတ်သက်လို့မျှော်လင့်ချက်တွေရှိတယ်လို့ VOA American အသံရုပ်သံဆွေးနွေးပွဲမှာကျန်းမာရေးပညာရှင်တွေကပြောပါတယ်
We've never had this intermeshing of the advancement of science in conjunction
virus အသစ်တစ်ခုကြောင့်ခင်မီသိပ္ပံအတတ်ပညာရှင်တွေအကြားမှာကူးလူဆက်ဆက်မှုတွေဒီလောက်တခါမှမရှိခဲ့ဘူးပါဘူး။ဒါကြောင့်တခုခုတော့အောင်မြင်ရမယ်လို့ကျွန်တော်ကအကောင့်ဘက်ကမြင်ပါတယ်လို့ Maryland တက္ကသိုလ်လူထုကျန်းမာရေးဌာနဌာနမှူး Dr. Lucianit ကပြောပါတယ်။ Oxford တက္ကသိုလ်သိပ္ပံပညာရှင်တွေကတော့ကာကွယ်ဆေးစမ်းသပ်နေတာအောင်မြင်မှုအလားအလာတွေရှိတယ်လို့ပြောဆိုနေပါတယ်။အရင်ကကာကွယ်ဆေးတစ်ခုမထုတ်ခင်မှာလူတွေအပေါ်အန္တရာယ်ကင်းကြောင်းတက်တည်ပြနိုင်မှုအချိန်ချင်းစမ်းသပ်မှုတွေကိုလုပ်ရတာပါအခုတော့အဲ့ဒီအဆင့်တွေကိုကျော်လွန်ပြီးလူတွေနဲ့ဆက်ပြီးတော့စမ်းသပ်နေတဲ့အပေါ်ဒေါက်တာလူရှင်နစ်ကအခုလိုဆက်ပြီးတော့ပြောပါတယ်
It needs to be done very carefully so we don't introduce
လူတွေအတွက်အန္တရာယ်ကင်းမှုတည်တည်ချာချာလုပ်ဖို့တော့လိုပါတယ်အခု Oxford တက္ကသိုလ်ကနောက်ဆုံးရတဲ့အချက်လက်တွေအရသိကိုအားတက်စရာပါကုလုံဆေးဝါးနဲ့တခြားပေါ့လေမျော်လင့်နိုင်စရာတွေရှိနေပါတယ်လို့သူကပြောပါတယ်လူမှုအတိုင်းဝိုင်းအနေနဲ့တော့အပြင်ထွက်စားတောက်တာကစပြီးနိုင်ငံတကာခရီးသွားလာတာအစုံအပြောင်းလဲတွေအများကြီးကြုံတွေ့ကြရတော့မယ်ဆိုတော့ကိုခံမှန်းနိုင်ပါတယ်ဒီပေါ်မှာထိုင်ဝမ်တက္ကသိုလ်ကဒေါက်တာချန်ချွန်ချန်ကတော့
You can make a decision today and a purchase
တနည်းရရသွားခြင်းရင်ဒီနေ့လက်မှတ်ဝယ်ဒီနေ့သွားဒါမျိုးတော့မဖြစ်နိုင်တော့ထင်ပါတယ်နောက်ဆိုရင်ခရီးမသွားခင်တေချာပြင်ဆင်ရတော့မှာပါခီးသွားရီအလာများတဲ့နိုင်ငံတွေမှာမဖြစ်မနေလိုက်နိုင်ရမယ့်စီမင်းတွေကန့်သက်ချက်တွေရှိလာတော့မယ်လို့သုံးသပ်ပါတယ်။ Fortis Memorial သုတေသနသိပ္ပံကဒေါက်တာ Pritima Chanana ကတော့
Once we open up the world will be definitely different.
အကုန်ပြန်ဖွင့်တဲ့အခါမှာကဘာကြီးကအရင်လိုမဟုတ်နိုင်တော့ပါဘူး။ကာကွယ်ဆေးမတွေ့သေးသမျှတယောက်နဲ့တယောက်ခက်ခွာခွာနေကြရမှာပါ။ကာကွယ်ဆေးကသာအဓိကဖြစ်နေပါတယ်။လူဦးရေ60ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိကိုကာကွယ်ဆေးမထိုးပေးနိုင်သေးဘဲတော့စိတ်မချရပါဘူးလို့ဆွေးနွေးခဲ့ပါတယ်။ဒီကယောဂကြီးကလူတွေလှုပ်ခွေနေထားတွေကိုလည်းပြောင်းလဲသွားစေနိုင်ပါတယ်လို့ကမ္ဘာလုံးဆိုင်ရာလုပ်ငန်းခွင်စမ်းစစ်ရေးအဖွဲ့ Global Workplace Analytics ကဥက္ကဋ္ဌ Kate Listan ကသုံးသပ်ပါတယ
် We're going to see a lot more people working remotely. We've been doing
some studies. ညများများငါလှုပ်လှုပ်တာကိုတွေ့ကြရတော့မှာပါ ဒါနဲ့ပတ်သက်လို့လည်းစစ်တမ်းကောက်နေပါတယ်အခုလည်း80ရာခိုင်နှုန်းလောက်ကအိမ်တွေကနေအလုပ်လုပ်နေကြရတာပါအရင်ကပုံမှန်အင်္ဂါအလုပ်လုပ်တာဟာဆယ်ရာခိုင်နှုန်းတော့မရှိပါဘူး။စိတ်ဝင်စားစရာကောင်းတဲ့အချက်ကတော့အတော်များများဟာအင်္ဂါနေပဲဆက်ပြီးတော့အလုပ်လုပ်ချင်တာကိုတွေ့ရပါတယ်လို့ပြောပါတယ်။နိုင်ငံတကာမှာ COVID-19 ရောဂါကာကွယ်ဆေးစမ်းသပ်မှုတွေကိုအပြိုင်ဆိုင်လုပ်နေကြသလို Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကတော့အစောဆုံး September လမှာကာကွယ်ဆေးထုတ်လုပ်နိုင်လိမ့်မယ်လို့ပြောပါတယ်။ COVID-19 အလွန်နေစဉ်လူနေမှုပုံစံအသစ်တစ်ခုအတွက်ပြင်ဆင်နေတဲ့ကမ္ဘာကြီးအတွက်တော့ဒါကသတင်းကောင်းတစ်ခုပဲဖြစ်ပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အိန္ဒိယနဲ့မြန်မာနှစ်နိုင်ငံနေဆက်တစ်ဖက်တစ်ချက်မှာနေကြတဲ့နာဂမျိုးနွယ်စုတွေပေါင်းစည်းရင်မျှော်မှန်းနေကြတဲ့အကြောင်း EFP သတင်းဆောင်ပါကိုပြောပြပေးမှာပါနာဂမျိုးနွယ်စုတစ်ခုဖြစ်တဲ့ကွန်ရက်မျိုးနွယ်စုအကြီးအကဲကမြန်မာဘက်မှနေပြီးမဲ့သူ့ရဲ့မျိုးနွယ်စုဝင်တွေကတော့တောင်တန်းကြီးချထားတဲ့မြန်မာနဲ့အိန္ဒိယနေဆက်တစ်ဖက်တစ်ချက်မှာနေကြပါတယ်အခုတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အိန္ဒိယဘက်ကိုအသွာအလာကန့်သတ်ခံထားရပါတယ်။ကွန်ရက်နာဂမျိုးနွယ်စုကဒါဇင်နဲ့ချီရှိတဲ့နာဂမျိုးနွယ်စုတွေထဲကတစ်ခုဖြစ်ပါတယ်။အိန္ဒိယဘက်မှာနေထိုင်တဲ့နာဂမျိုးနွယ်စုဝင်3တန်းလောက်ရှိပြီးမြန်မာနိုင်ငံမြောက်ဖက်အစွန်းပိုင်းမှာနေကြပြီးတော့ပိုးပြီးတော့ချို့တဲ့ကြတဲ့နာဂမျိုးနွယ်စုဝင်4တန်းလောက်နဲ့ပြန်လည်ပေါင်းစည်းလိုနေတာဖြစ်ပါတယ်။မြန်မာဘက်ချမ်းမာနေကြသူတွေကတော့အိန္ဒိယနေဆက်ကိုဖျက်ပြီးကြောင်းသွားတက်ကြသလိုဟင်းသီးဟင်းရွက်ရောင်းချတာမျိုးဆေးရုံသွားတက်ကြတာမျိုးလည်းရှိပါတယ်။နာဂပြန်လဲပေါင်းစည်းရေးတိုက်ခိုက်နေတဲ့သဘုံတွေကြောင့်နေဆက်မှာအဆောင်ချထားတဲ့အိန္ဒိယစစ်တပ်ဖက်ကလည်းမြန်မာဘက်ကနေဆက်ဖျက်ကျော်ဝင်ရောက်သူတွေကိုပုံမှန်အချိန်ကာလအထွေမှာတော့ခွင့်ပြုပါတယ်။အခုတော့အိန္ဒိယနေဆက်ကိုဖျက်လို့မရတော့ဘူးလို့ကွန်ရက်နာဂမျိုးနွယ်စုအခြေကဲတွင်ရီဖောင်းကအခုလိုပြောပါတယ
်တွေ့တိုက်တယ်အခြေအကောက်တူမောပုံမှန
်မြန်မာဘက်ကလူတွေကိုအိန္ဒိယကနေဆက်ဖြတ်ခွင့်မပေးတော့တာကြောင့်အခက်အခဲတွေ့ရပါတယ်တဲ့အခုလိုဖြစ်ရတာကနေမြေပိုင်းခြားသတ်မှတ်ချက်တွေကအဓိကပြဿနာပါလို့ပြောသွားတာပါနှစ်နိုင်ငံကြားကွဲပြားနေတဲ့နာဂနေမြေတွေပြန်လည်စုစည်းနိုင်ရေးအတွက်ထောင်နဲ့ချီတဲ့နာဂတိုက်ခိုက်ရေးသမားတွေလက်နဲ့ဆွဲကင်တိုက်ခိုက်ခဲ့ကြတာပါနာဂသဘုံတွေချမှာလဲအဓိကအုပ်စုနှစ်ခုကွဲနေပါတယ်ဒီသဘုံအဖွဲ့တွေအတွက်အရက်သားတွေကဆက်ချေးပေးရပြီးတော်လန်ရေးအတွက်သားတယောက်စီပေးရတဲ့မိသားစုတွေလည်းမနေဘူးလို့တက်ကြွလှုပ်ရှားသူဂျေကော့ငန်းဆာကပြောပါတယ
် As a Naga we sacrifice all our
နာဂမျိုးနွယ်စုဝင်တဦးအနေနဲ့အနာဂတ်နာဂနိုင်ငံအတွက်ပေးဆက်ချက်ရပါတယ်တဲ့အိန္ဒိယနဲ့မြန်မာကြားဆက်ဆံရေးကောင်းလာတာကြောင့်လဲနာဂအမျိုးသားရေးတွတ်ကြွသူတွေအတွက်အခက်ကြုံရတဲ့ကာလဖြစ်ပါတယ်နာဂပြန်လဲပေါင်းစည်းရေးမှာလက်နက်အားကိုးတာထက်နိုင်ငံရေးနည်းနဲ့ဆောင်ရွက်လာသူတွေလည်းရှိပါတယ်အသစ်ဖွဲ့စည်းလိုက်တဲ့နာဂအမျိုးသားပါတီ NNP ကဒီနေ့မြန်မာရွေးကောက်ပွဲမှာဝင်ပြိုင်ဖို့တာဆူနေတာပါလဟေမြို့နယ်နာဂအမျိုးသားပါတီ NNP ကဟမန်းလုံဝီကတော့
ကျောင်းစုကြီးမှာမိမိတို့ရဲ့လူမျိုးတိုင်းရကိုပိုင်ပြတိုင်းခွင့်ကိုပိုင်ဥပဒေရှိတဲ့အခါမှာကျွန်တော်နာဂတိုင်းသားတွေကလည်းနာဂလူမျိုးတွေရဲ့ရပိုင်ခွင့်တွေကိုဒါတရားဥပဒေနဲ့အညီဆောင်ရွက်ဖို့ဆိုပြီးမှဒီလိုလေးတွေနဲ့ဆောင်ရွက်ခဲ့ကြတဲ့ပုံမှာကျွန်တော်အများကြီးကို
နာဂအမျိုးသားပါတီကဟမန်းလုံဝီပြောပြခဲ့တာပါအိန္ဒိယနဲ့မြန်မာနှစ်နိုင်ငံစလုံးကနာဂမျိုးနွယ်စုတွေအနေနဲ့ကိုပိုင်အုပ်ချုပ်ခွင့်အတိုင်းအတာတစ်ခုအထိရထားပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးမှုအပိုင်းမှာတော့အတော်လေးကွာပါတယ်။အိန္ဒိယဘက်ကလမ်းတွေကနေဆက်ထိပေါက်ပြီးစီးပွားရေးနဲ့ခီးသွွားလုပ်ငန်းတချို့လုပ်လို့ရတဲ့အနေအထားပါ။မြန်မာဘက်မှာတော့လမ်းမပေါက်တဲ့ရွာတွေမှာစာတင်ကြောင်းကလည်းရှားပါပြီးဒေသတစ်ခုနဲ့တစ်ခုကြားလမ်းတွေကလည်းရွှွန့်ွန့်တွေဖြစ်နေတဲ့အဆင်ရဲဆုံးဒေသတစ်ခုဖြစ်ပါတယ်။ဒေါက်တာရွန်ဆန်အိုးကတော့အိန္ဒိယဘက်ချမ်းမာနေတဲ့နာဂမျိုးနွယ်ဝင်ဖြစ်ပြီးမြန်မာဘက်ကိုမကြခင်ကအလဲအပတ်သွားရောက်ခဲ့သူပါ။နာဂပြန်လဲပေါင်းစည်းရေးနဲ့ပတ်သက်လို့တော့အသက်65နှစ်ရှိပြီဖြစ်တဲ့သူ့အနေနဲ့သိပ်ပြီးတော့မျှော်လင့်မထားပါဘူ
း We wanted to be one but already separated so
နာဂရီစီစီလုံးလုံးနေချင်းပြင်မဲ့လဲနိုင်ငံချင်းကွဲနေကြပြီဖြစ်ကြောင်းဒီကိစ္စကတော့နာဂတွေလုံနိုင်တဲ့အတိုင်းအတာမဟုတ်ပါဘူးလို့ပြောဆိုသွားပါတယ်ရှင်ချစ်မသင်္ကီထိုက်ပါ
အခုဆက်လက်ပြီးကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုထွန်းထုတ်ပြီးမူရင်းအပေါ်မပြတ်ပြောပြလိုပါတယ်တရုတ်နိုင်ငံရဲ့ပထမဦးဆုံး FTC 2000G ကိုဘယ်သူဝယ်ယူလာနိုင်ပွဲရှိသလဲဆိုတဲ့ခေါင်းစဉ်နဲ့ K key.aero online မှာရေးထားတာဖတ်ရပါတယ်။ကမ်ဘောဒီးယားဒါမှမဟုတ်မြန်မာနိုင်ငံဟာတရုတ်ပြည်တွင်းထုတ် FTC 2000G အမျိုးအစားဘက်ဆုံသုံးတိုက်ခိုက်ရေးလက်ကျင်ရေးချက်လျင်တွေကိုပထမဦးဆုံးဝယ်ယူလာနိုင်မဲ့ဖောက်သည်တွေဖြစ်လာနိုင်တယ်လို့ကမ္ဘာလေကြောင်းပြန်သရင်အတိုင်းပိုင်းမှာခန့်မှန်းနေကြတယ်လို့ဆိုရပါတယ်။အင်္ဂလိပ်ဘာသာထုတ်တရုတ်နေစဉ် Global Time ရဲ့သတင်းတပုတ်မှာဒီလေရင်တွေကိုအစ်တောင်အာရှနိုင်ငံတစ်ခုကဝယ်ဖို့ကန့်လန့်ထားတယ်လို့ရေးပြီးတန်ဖိုးဘလောက်လဲဘယ်နှစ်စဉ်ဝယ်မတဲ့လဲဆိုတာတွေကိုမဖော်ပြပဲနောက်နှစ်အစောပိုင်းကနေ2023အတွင်းတင်ပို့ပေးမယ်လို့ဖော်ပြထားပါတယ်ဝယ်ယူမဲ့လူတွေဟာကမ်ဘောဒီးယားနဲ့မြန်မာဖြစ်နိုင်တယ်လို့ခန့်မှန်းရတာကတော့ဒီနှစ်နိုင်ငံဟာနိုင်ငံရေးအကျိုးစီးပွားအရတရုတ်နဲ့နီးစပ်ပြီးနှစ်နိုင်ငံလုံးရဲ့လေတပ်မှာတရုတ်လုံစစ်လေရင်တွေနဲ့လှုပ်ရှားနေကြတာဖြစ်ပါတဲ့။မြန်မာကတော့တရုတ်လေရင်တွေကိုပို့သုံးတယ်ဆိုပြီးတရုတ်ပါကစ္စတန်ပူးတွဲထုတ်လုပ်တဲ့တိုက်လေရင်ဘယ်အမျိုးအစားဘယ်နှစ်စီးဆိုတာအသေးစိတ်ရေးထားပါတယ်။ဒေသရင်းမှာရေးပြင်းအငင်းပွားမှုကြောင့်တရုတ်နဲ့ဗီယက်နမ်၊စင်ကာပူ၊ဖိလစ်ပိုင်တို့အငင်းပွားနေခြင်းမြန်မာနိုင်ငံဟာနိုင်ငံငယ်ရေဘက်ကိုပိုတိတ်ညွတ်လာတဲ့အတွက်ကမ်ဘောဒီးယားကပဲတရုတ်လုံချက်လေရင်တွေအတွက်ဖောက်တဲ့ဖြစ်လာလေမလားလို့ခံမှန်းစရာလဲရှိနေတယ်ဆိုတဲ့အကြောင်းရေးသားထားပါတယ်။ Tarnished Golden Land အယောင်မှင်သွားတဲ့ရွှေနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ thecritic.co.uk မှာ Graham Stewart ရေးသားချက်ကတော့သက်မြင်ဦးရဲ့ The Hidden History of Burma Sao ကိုသုံးသပ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံလောက်နိုင်ငံတကာမှာဂုဏ်သတင်းဆွေးနွေးသွားတာမကြသေးပြီကာလအတွင်းရှိပါရဲ့လားဆိုတဲ့မေးခွန်းနဲ့စထားပါတယ်။2015မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲနဲ့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာတော့မြန်မာ့ຫນွေဦး Burmese Spring ကိုကဘာကဝန်သားအားရကျူဆိုပြီးရွှေနိုင်ငံပြန်လည်ဖြစ်လာခဲ့ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကစောင့်မရှင်ရဲ့အခေါ် Muslim Militants Muslim စစ်သွေးကြွတွေကိုစစ်တပ်ကရဲရဲဆက်ဆက်တုံ့ပြန်ခဲ့ပြီးတဲ့နောက်ရုပ်စွာအစုံအနောက်နိုင်ငံတွေကမြန်မာကိုသပိတ်မှောက်လိုက်ကြပါသေးတယ်။မြန်မာနိုင်ငံအကြောင်းစာအုပ်တွေရေးသားထားတဲ့သတ်မြင်ယူကတော့ The Hidden History of Burma စာအုပ်ထဲမှာလွန်ခဲ့တဲ့နှစ်30ကာလကိုလေးထားတယ်လို့ဆိုပါတယ် The Hidden ဖုံးကွယ်ထားတယ်လို့သုံးထားတာကတော့တိုင်းပြည်ရဲ့ရုန်းကန်ရမှုတွေဟာလျှို့ဝှက်ချက်ဖြစ်နေလို့တော့မဟုတ်တန်ဘူးဘုရားဝါသီကရသမျှကိုဖွင့်ဟထားတာသာဖြစ်ပါတယ်လွယ်လင်းတကူညီကုန်းဆွဲယူနိုင်တဲ့မျိုးမဟုတ်ဘဲရှုပ်ထွေးပြီးနားလည်ရခက်စရာတွေဖြစ်နေတယ်လို့လည်းဆိုထားပါတယ်ဒီနှစ်30အတွင်းတက်မတော်ဟာပြည်တွင်းကတိုင်းရင်းသားအဖွဲ့တချို့ကိုတိုက်ခိုက်နေပြီးအုပ်ချုပ်ရေးမှလည်းအရေးကြီးတဲ့နေရာမှာရှိနေခဲ့ပါတယ်။အဲဒီနောက်ဘဂပါရဲ့လုပ်ရက်တွေကိုဖော်ပြပြီးအရှင်းမြောက်တိုင်းရင်းသားတွေစီဘဂပါထိုးဖောက်သွင်းသွင်းခဲ့ပုံဒီတိုင်းရင်းသားတွေခွဲထွက်သွားပြီးဘဂပါပြိုကွက်ခဲ့ရတဲ့ဖြစ်ရပ်ကိုလည်းသတ်မြင်ဦးကအလေးနဲ့ဖော်ပြထားတယ်လို့ရေးပါတယ်။လွန်ခဲ့တဲ့9နှစ်ကသမ္မတဦးသိန်းစိန်ဟာအောင်မြင်မှုတရားအဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှိဖွဲ့နဲ့အပြည့်အသဘောတူညီမှုရယူနိုင်ခဲ့ပြီးဒါဟာလွတ်လပ်ပြီးခင်မှာအောင်မြင်ဆုံးဖြစ်နိုင်ပွဲရှိပါတယ်တဲ့ဒါပေမဲ့ဒေါင်ဆန်းစုကြည်ကညီညာရေးဖြစ်စဉ်ကိုစစ်တိုးအောင်သိပ်မလုပ်နိုင်သေးဘူးလို့လည်းရေးထားကြောင်းဖော်ပြပါတယ်ဒီကိစ္စတွေမှာတိုင်းရင်းသားစေကောင်းဆောင်တွေဟာမဆုမပိုးနှောက်ယှက်တိုက်ခိုက်နေခြင်းသည်ဖက်ဒရယ်ပြည်ထောင်စုတစ်ခုအတွင်းတည်ဝင်ယက်တီတာတဲ့ဘူကောင်းပါရဲ့လားဆိုတာကိုချိန်ဆဖို့လိုတယ်ဖက်ဒရယ်တိဆောက်ရမှာလဲဒေသန္တရသယံဇတထိန်ချုပ်ရေးပြဿနာလိုဟာမျိုးတွေညှိနှိုင်းရမယ်ဒါဟာခရိုနီအရင်ရှင်စနစ်ကိုပုံမူပွင့်လင်းမြင်သာတဲ့အရင်အနည်းခွဲဝေလုတ်ကင်နိုင်တဲ့စနစ်မျိုးအဖြစ်ပြောင်းလဲရမယ်အထက်မှာအပါဝင်ဖြစ်တယ်လို့လည်းရေးပါသတယ်။အနောက်နိုင်ငံတွေက1990ပြည့်လွန်2000ပြည့်လွန်နှစ်တွေမှာမြန်မာနိုင်ငံကိုဒဏ်ခတ်ပိတ်ဆို့ခဲ့တာတွေကြောင့်မြန်မာစစ်ဘုတ်ချုပ်တွေသဘောထားပျော်ပြောင်းလာဖို့အတွက်အထောက်အကူဖြစ်စေခဲ့တယ်ဆိုတဲ့လူအပြားရဲ့အမြင်ကိုလည်းစာရေးသူသက်မြင့်ဦးကပယ်ချထားကြောင်းဖော်ပြပါတယ်။တရုတ်ရဲ့ဩဇာစက်ကွင်းကလွတ်မြောက်ခြင်းလို့မြန်မာစစ်စုရဟာဒီမိုကရေစီကိုရွေးခဲ့တယ်ဆိုတဲ့အမြင်ကိုလည်းပယ်ချပြီးတရုတ်ဟာမြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံသူနဲ့အကြီးအကျယ်ဆုံးအင်ဂျင်ချင်းဖြစ်တယ်လို့လည်းဆိုပါသေးတယ်။ဤကုန်းချုပ်အနေနဲ့မြန်မာနိုင်ငံရဲ့လမ်းပျောက်သလောက်ဖြစ်နေခြင်းမြန်မာပြည်သူတွေဟာကြံ့ကြံ့ခံပြီးအကောင်းဆုံးကိုမျှော်လင့်နေကြတယ်။ရခိုင်ပြည်နယ်ကကြောက်မဲ့ဖွယ်ဖြစ်ရတွေ၊ခြားစားပစ္စည်းမှုတွေ၊အာဏာရှိသူတွေအမြင်မှုံဝါနေရာတွေရှိနေလင့်ကစားမြန်မာတွေဟာကမ္ဘာပေါ်မှာအရေးအယောဆုံးသူတွေပဲလို့သမီးဦးကညီကုန်းချုပ်ထားကြောင်းသုံးသပ်ထားပါရခင်ဗျာကျွန်တော်ကြောစံသားပ
ါ Tomorrow view မြန်မာပိုင်း
င်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
အခုတော့ဥောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းနယ်ကချင်ပြည်နယ်မှာဘိန်းအစားထိုးဖို့ရည်ရွယ်တဲ့ဘရာဗာနဲ့ပြောင်းမှုစိုက်ပျိုးရေးကိုတရုတ်ကုမ္ပဏီနဲ့ဒေသခံအာဏာပိုင်တွေပူးပေါင်းလုပ်နေကြပေမဲ့ဒေသခံတောင်သူတွေပိုဆင်းရလာပြီးဘိန်းအထွက်တိုးလဲပိုများလာကြောင်းဥောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
မြန်မာပြည်မှာဖန်ဆင်းရမိတဲ့မူရစ်ဆေးဝါးဓာတုပစ္စည်းနဲ့ဆက်ဆက်ပစ္စည်းကိုမိရှုပ်ဖြစ်စီတဲ့အခမ်းအနားတွေလွန်ခဲ့တဲ့နှစ်လေကရန်ကုန်မန္တလေးနဲ့တောင်ကြီးမှာကျင်းပပါတယ်ဒေါ်လာတန်း300ကျော်တန်ဖိုးရှိတဲ့မူရစ်ဆေးတွေပါပဲရှမ်းပြည်အရှိန်နေဆက်ကမိုင်းလာမြို့မှာလဲမူရစ်ဆေးဒေါ်လာ8တန်းကျော်ဖြစ်စီလိုက်ကြောင်းသိရပါတယ်ဘိန်းအစားထိုးဖို့ရည်ရွယ်ပြီးရှမ်းပြည်နယ်မှာရာဘာပင်စိုက်ပျိုးပေမဲ့မူရစ်ဆေးပြဿနာကိုမဖြေရှင်းနိုင်ပါဘူးတရုတ်ကုမ္ပဏီတွေဒေသခံနဲ့ပူးတွဲပြီးရာဘာစိုက်တာကိုယူနန်အစိုးရကထောက်ခံအားပေးပါတယ်စစ်အစိုးရနဲ့အပြစ်အခရဆဲထားတဲ့ဝါနဲ့ကိုကန်အုပ်စုတွေဟာတရုတ်အစိုးရကျေနပ်အောင်သူတို့ချုပ်ခံရဒေသမှာဘိန်းစိုက်ပျိုးမှုကိုလုံးဝပိတ်ပင်လိုက်တဲ့နောက်ပိုင်းမှာရာဘာအများဆုံးသုံးတဲ့တရုတ်ဟာမြန်မာနဲ့လာအိုးမှာရာဘာပင်စိုက်ဖို့အားပေးလာပါတယ်ထွက်တပြရာဘာကိုတရုတ်ကဝယ်မှာမို့တရုတ်ကုမ္ပဏီတိုင်းသားလက်တက်ကိုင်းနဲ့ဗမာစစ်ဘိုလ်တွေပါဝင်တဲ့ရာဘာစိုက်ပျိုးရေးလုပ်ငန်းတွေကချင်နဲ့ရှမ်းပြည်နယ်မှာပေါ်ပေါက်လာပါတယ်။ဝါခေါင်းဆောင်ဘောင်ယူချန်းကစပြီးရာဘာပင်စိုက်ပျိုးရေးမှာရင်းနှီးမြှုပ်နှံလာတာတွေ့ရပါတယ်
။ယူနန်ကုမ္ပဏီတွေဟာဒေသခံအာဏာပိုင်နဲ့ဆက်သွယ်ပြီးဘိန်းအစားတို့ရာဘာစိုက်ပျိုးရေးလှုပ်လာတာ2008ခုနှစ်လောက်ရောက်တော့ရာဘာပင်ဧကတန်းလောက်အထိစိုက်ပျိုးနေပါတယ်။ရာဘာပင်တွေများလာလေလေတောင်သူတွေသမားတွေရဲ့စိုက်ပျိုးမြေကျင်းမြောင်းလာလေပြီဖြစ်နေပါတယ်ဒေသခံအာဏာပိုင်ဗမာစစ်ဘုံနဲ့တရုတ်ကုမ္ပဏီတွေရဲ့ဖက်ဆက်လုပ်ငန်းဖြစ်ပါတယ်ရာဘာစိုက်တဲ့လေသမားဟာတရုတ်ကုမ္ပဏီရဲ့လုပ်ခစားအဆင့်ကိုရောက်သွားပါတယ်ဘိန်းအစားတို့စိုက်ပျိုးရေးဆိုတာဘိန်းစိုက်ခွင့်ဆုံးရှုံးသူတွေအခြားစိုက်ပျိုးရေးလုပ်နိုင်ဖို့ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်ဒါပေမဲ့တောင်သူတွေသမားတွေအကျိုးမခံစားရဘဲမြန်မာဘက်ကအာဏာပိုင်တွေနဲ့ယူနန်တရုတ်ကုမ္ပဏီတွေသာအကျိုးအမြတ်ခံစားနေရပါတယ်ရှမ်းပြည်နယ်ကထွက်သမျှရာဘာကိုယူနန်ကိုတင်ပို့ပါတ
ယ်မြမပြည်မြောက်ပိုင်းမှာဘိန်းမဆိုင်ပဲရာဘာဆိုင်ရင်ယူနန်ပြည်နယ်ကိုတင်ပို့တဲ့ဘိန်းညော့နေသွားလိမ့်မယ်လို့တရုတ်အာဏာပိုင်တွေကတွက်ကိန်းချထားပုံရပါတယ်ဒါပေမဲ့အခုတော့ရာဘာရောဘိန်းရောယူနန်ကတင်သွင်းတယ်လို့ဖြစ်နေပါတယ်အရင်ကလည်းဘိန်းအစားထိုးတင်တာခေစားခဲ့ဘူးပါတယ်တရုတ်ညီနောင်တီထောင်တဲ့ထိုင်းနိုင်ငံက CP Company အုပ်စုဟာမြန်မာစစ်အစိုးရလက်ထက်1990ပြည်လွန်အစောပိုင်းကရှမ်းပြည်နယ်မှာပြောင်းဘူးစိုက်ခွင့်ရခဲ့ပါတယ်။ပြောင်းဘူးကလူစားသုံးဖို့ရောအိမ်မွေးတိရစ္ဆာန်အတွက်ရောဇီဝလောင်စာအတွက်ရောအသုံးဝင်ပါတယ်။ဘိန်းစားတို့တိနံအဖြစ်ပြောင်းဘူးဘင်ကိုစိုက်ရတာလို့ CP Company အုပ်စုကဆိုပါတယ်။ဒေသကလက်နက်ကင်တွေရှိနေတာကိုဂရုမစိုက်ပဲတရုတ်ကယင်းတင်းမြုပ်နှံတာဖြစ်ပါတယ်။
ထိုင်းဝန်ကြီးချုပ်တက်ဆင်ရှနာဝတ်2003မှာတည်ထွင်တဲ့ပီယာဝရီကြောက်ဖျားမဲကောင်စီးပွားရေးဗျူဟာထွက်လာတာထိုင်းကုမ္ပဏီအတွက်အခွင့်ကောင်းဖြစ်သွားပါတယ်။ဒီဗျူဟာအရရှမ်းပြည်နယ်ကမြေလွတ်မြေရိုင်းဆိုတဲ့နေရာတွေမှာဧကနှစ်တန်းဒီပါပြောင်းမှုစိုက်ပျိုးခွင့်ရသွားပါတယ်။အစပိုင်းမှာထိုင်းကုမ္ပဏီထောက်ပံ့တာမို့ပြောင်းမှုစိုက်ပျိုးသူတွေအောင်းမြင်ပါတယ်။ပြောင်းခင်းတွေများလာတဲ့အခါအသေးစားလုပ်ငန်းတွေကိုကုမ္ပဏီကတာဝန်မယူနိုင်တော့ပါဘူး။2013မှာပြောင်းမှုတန်ချိန်တန်းကွယ်ထုတ်လုပ်နိုင်ခဲ့ပါတယ် ရှမ်းပြည်နယ်အတွက်ပြောင်းဘူး85ရာခိုင်နှုန်းယူနန်ကိုတင်ပို့ပြီး25ရာခိုင်နှုန်းကိုပြည်တွင်းမှစားသုံးပါတယ်။ပြောင်းဘူးစိုက်ပျိုးမှုမှာအရင်စိုက်တာများရင်များသလိုအထွက်တိုးတဲ့အတွက်အရင်စိုက်နိုင်သူတွေသာကြီးပွားလာကြပါတယ်
။မြမစီပွားရေးအသွင်ကူးပြောင်းအောင်လုပ်တဲ့အင်အားစုတွေထဲမှာတရုတ်နဲ့ထိုင်းဟာအဓိကပါဝင်ပါတယ်။တရုတ်နဲ့ထိုင်းကုမ္ပဏီတွေကြောင့်တနိုင်တပိုင်းအင်တောင်စုလေယာစနစ်ကိုလေယာစီပွားရေးလုပ်ငန်းနဲ့အစားထိုးနိုင်တာဖြစ်ပါတယ်ဒါပေမဲ့ရွေကျက်အောင်မြင်မှုအတွက်စီမံအုပ်ချုပ်ရေးကောင်းဖို့စိုက်ပျိုးသူနဲ့ဝယ်ယူသူသဘောတူညီချက်ရရှိဖို့နဲ့ဒေသခံလေသမားကိုကာကွယ်ဖို့လိုအပ်ပါတယ်တဲ့ဒါပေမဲ့မြန်မာပြည်မှာတော့ဒီလိုအပ်ချက်တွေတခုမှမရပါဘူးလေယာစီပွားရေးလုပ်ခိုင်းတဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်တွေရှိနေတာဟာလုပ်ငန်းကိုထိခိုက်စေပါတယ်ဘယ်လိုပဲဖြစ်ဖြစ်တရုတ်နဲ့ထိုင်းကုမ္ပဏီတွေကတော့နောက်မဆုတ်ပါဘူးပြောင်းမှုနဲ့ရာဘာမှာအရင်မဆိုင်နိုင်တဲ့တောင်သူလယ်သမားတွေဟာနိုင်ငံခြားအရေးရှင်တွေရဲ့လောက်ခစားအလုပ်သမားဖြစ်သွားပါတယ်။ဝင်ငွေနဲ့မစားလောက်တဲ့လယ်သမားဟာဘိန်းဆိုင်ပြီးစိုက်ပျိုးရေးပြဿနာဖြစ်ရှင်းရပါတယ်။ဒါကြောင့်ဘိန်းအစားထိုးသီးနှံအဖြစ်ပြောင်းမှုပင်ကိုစိုက်ရတာဆိုတဲ့ရည်ရွယ်ချက်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။မြန်မာပြည်မြောက်ပိုင်းမှာတရုတ်ပိုင်းငပြောလုပ်ငန်းရာဘာလုပ်ငန်းနဲ့ပြောင်းမှုလုပ်ငန်းတွေတိုးပွားနေသလိုစင်သာဥယျာဉ်နဲ့ဘိန်းကွင်းတွေလည်းတိုးပွားနေပါလေ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါထိရရောက်ကုသခံနိုင်ပုံအကြောင်းတင်ပြထားပါတယ်။ COVID-19 ကမ္ဘာကပ်ရောဂါစိုက်ချိန်မှာဖြားတိုင်းဒီရောဂါဖြစ်မှာနဲ့ဒီရောဂါဖြစ်တိုင်းအသက်ဆုံးရှုံးမှာစိုးရိမ်မှုများနိုင်ပေမဲ့စနစ်တကျကုသခံနိုင်တဲ့အနည်းတွေရှိနေပါလေ။မကြာခင်ဖြစ်လာနိုင်တဲ့မိုးတွင်းတကွေးပါဝင်အခြားသာမန်ဖြားဓာတွေနဲ့ခွဲနိုင်ဖို့ဘယ်လိုလက္ခဏာတွေကိုသတိပြုသင့်ပါလဲ။ဘယ်အချိန်ဆေးရုံဆေးခံပြသင့်ပါလဲ။ဒီလူနာတွေကိုအနီးကပ်ကင်တွယ်နေရတဲ့အရေးပေါ်ထူကူနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကဗမာခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ
။ Okay, ရေးပေါ်ထူကူဆရာဝန်ကြီးဗမာခဒေါက်တာမမောဦးခင်ဗျာ။ဒီ COVID-19 ရောဂါကိုထိတိယောက်ကာကွယ်ဖို့ပြည်သူတွေအတွက်ပေါ့နော်အဓိကလက်သင့်စေအောင်ဆေးဖို့လက်နဲ့မျက်နှာမထိအောင်သတိထားဖို့နောက် mask ပတ်စက်နဲ့နှာခေါင်းစည်းတပ်ဖို့နဲ့ social distancing လို့ခေါ်တဲ့တူဦးနဲ့တူခက်ခွာနေထိုင်ဖို့ဆိုတော့အချက်ကြီး၄ချက်နဲ့နောက်ဒီဆေးဝန်ထမ်းတွေတက်တော်ဆရာရင် PPE အကာအကွယ်ဝတ်စုံကိုအပြည့်အစုံဝတ်ဖို့ကိုပြီးခဲ့တဲ့တစ်ခေါက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာရင်ဒီကာလာတဲ့ဖြားနာလာခဲ့ရင်ဘလို့ထိတိယောက်စီမံတင့်တာကိုဆွေးနွေးမှာပါဆရာအဲ့ဒီကြောအပြာရှိလာရင်ဘလို့စလို့တင်လဲဆရာ
ဒီအချိန်မှာတော့ကမ္ဘာကယောဂါအခြေအနေမျိုးမှာဖြားနာပြီဆိုရင်အများအပြားအရန်ကြောက်လန့်သွားကြတာပေါ့နော်ကျွန်တော်ရှိဆေးရုံနေရှိပါတယ်ဟိုဖြားတာပဲဖြစ်ဖြစ်မဖြားခင်တော့မှဆိုးရင်ပြီးတော့ပဲဖြစ်ဖြစ်လာပြတာရှိတကယ်တော့ဖြားတိုင်းကိုဗစ်ဖြစ်တယ်လို့ကိုယ့်အကူလည်းအရန်တန်ရကြီးပြီးတော့ဆိုးရင်ကြီးမဖြစ်ပါနဲ့တာမန်ဖြားတယ်ဖြားတယ်ကိုယ့်ကိုပြန်စင်းစားဖို့လိုတယ်ကိုယ်မှာကျားနေတဲ့တခြားအကြောင်းရင်းတစ်ခုခုရှိနိုင်မရှိနိုင်ဘူး။ကိုယ်အစတည်းကလည်းမကြကနာကြရတဲ့ကိုဗစ်မတိုင်ခင်တည်းကလည်းပဲရှားကူးဆက်ရောဂါရှိတဲ့ဥမာ TB ရှိတယ်၊ဘလူးရှိတခြားအရာရှိနေတဲ့အကြောင်းရင်းနဲ့မရှိဘူး။ကျန်းမာနေရင်းရနေပြီးတော့ဘုံကမနေ့ကတောင်းတောင်းပြီးပဲဒီနေ့မှဖြားတယ်။အဲဒီလိုအခြေအနေမျိုးတွေနဲ့ကြုံခဲ့လို့ရှိရင်ကိုဗစ်လိုချက်ချင်းမစင်းစားပါနဲ့ဟော။အဲ့ဒီအချိန်မှာကိုယ့်ရဲ့ဤသက်ဆရာဝန်ကိုယ်နဲ့ဤသက်တဲ့ဆရာဝန်နဲ့အရင်တို့မို့ရင်ကျန်းမာရေးဌာနဆက်သွယ်ပြီးတော့ခုကျွန်တော်တို့ဝိုင်းမှာဆိုလဲဟွန်လိုင်းရှိပါတယ်ဖုန်းနဲ့ကွန်တက်လုပ်လို့ရပါတယ်ဆွေးနွေးလိုက်ပါယောဂလက္ခဏာအခြေအနေကကိုဗစ်နဲ့တူမတူပေါ့ကိုယ်ဆရာဝန်နဲ့တိုင်ပင်ကြီးဆရာဝန်ပေးတဲ့ဆေးတွေတောက်တာတို့နဲ့ပဲပါရာဆီတမောတောက်တာတို့ဒါနဲ့ပဲသက်သာသွားနိုင်ပြီ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကိုဗစ်နဲ့တူမတူခွဲခြားနိုင်တဲ့လက္ခဏာတွေကိုပြောပြပေးလို့ရမှာဆရာကြီ
းကိုဗစ်ဆိုတာတော့အရင်တော့ကဖြားတယ်ချောင်းဆိုးလာမယ်တောက်သက်ရှူလမ်းကြောင်းနဲ့ပတ်သက်တဲ့မိုးတွေကျက်တယ်ဒီလိုသဘောမျိုးနဲ့လာကြတဲ့လူတွေအရင်တော့တော့ကိုဗစ်ကံရရှိတဲ့လူဖြစ်သက်မှပြီးကျွန်တော်တို့အတိအကျခွဲပြီးတော့ကုသခဲ့တာ။အခုတော့သကွေးရတရားလည်းမကြခင်မိုးချိုင်လာတော့မှဆိုတဲ့အခါကျတော့ဒီလက္ခဏာတွေဟာလည်းပဲကိုဗစ်နဲ့ဆက်ဆက်နေတာကိုတွေ့ရတာကိုပတ်တွေ့ရတာပေါ့နော်။အဲ့ဒါမှလည်းကျွန်တော်တို့ကတရားတွေကိုထည့်သွင်းစဉ်းစားဖို့ပြောတာပေါ့နော်။တစ်ခါကျတော့ချမ်းစိမ့်စိမ့်ခံစားရတာပေါ့။ချမ်းစိမ့်စိမ့်ဖြစ်တဲ့အပြင်ဒီချုပ်လေးမှာချမ်းပြီးတော့ချမ်းတုံနေတာမျိုးပါလာနိုင်ငယ်။အခုကကျတော့ကိုလက်တွေကိုက်ခဲပြီးတော့ခေါင်းတအားကိုက်နေတယ်၊လက်ချောင်းနာနေတယ်။နောက်တစ်ခုကကျုပ်လူတွေမှာတူတူဆန်းဆန်းကကျလို့ဒီရန်ကုန်ဆေးရုံတွေမှာလည်းပဲလာပြလိရှိတယ်ကအနက်ခံလို့မရဘူးဟုတ်ကဲ့ကျတော့ taste ရတာပေါ့ရှားထုံရယ်ရှားတရားကမရဘူးဒီလိုလူမျိုးတွေလည်းလာတယ်ဒီတက္ကနာအသိ6ချက်ကအမေရိက CDC ကလည်းပဲသူတို့ရှိမှဖြစ်နေတယ်က ရှင်းသိမ်းလို့ရှိနေတဲ့လူနာတွေထဲမှာလည်းဒါမျိုးတွေတွေ့နေရတယ်ဘောနော်ဒီလိုအခြေအနေမျိုးဆိုတော့သူတို့ရှင်းမှလည်းတွေ့နေရတယ်အဲ့ဒီအချက်တွေရှိလာတဲ့အခါမျိုးကြရင်ကိုယ့်ကိုယ်ကိုတနည်းရှိဖို့လိုတာပေါ့အမှန်တကွေးလိုပဲဆိုပြီးတော့ပေါ့နေလို့တော့မရဘူးကိုဗစ်ဟုတ်ဟုတ်ဆိုတာကျွန်တော်တို့ဆွတ်ယူဖို့
ဟုတ်ကဲ့ဒီနှာခေါင်းတုပ်ပဲပါဆရာနော
်ဟုတ်ကဲ့
ဆောက်က
နှာခေါင်းတုပ်ပဲယူပါဆေးဦးစည်းကမ်းနေနေကိုနဲ့နှီးစက်တဲ့ကျမကြီးဌာနတွေဆရာဝန်တွေနဲ့အញ្ញံဆုံးတိုင်ပင်ဆွေးနွေးပြီးတော့ဆေးဦးတော်ဖို့စဉ်းစားသင့်တယ်အဲ့ဒီမှာကိုယ့်အကူပြန်စဉ်းစားဖို့လိုတာကဟိုကိုကမတ်စတာထားသလားလူလူတွေကိုသွားတဲ့အခါမှာပတ်စကားဆီးတဲ့အခါမှာကိုကမကြကနလက်ဆေးသလားမသိဘူးကိုကလူစုလူဝေးရှိတဲ့နေရာကိုသွားသလားလူတွေအုပ်စုလိုက်တဲ့မှာ social distancing မရှိဘဲနဲ့နေခဲ့သလားအဲ့လိုမျိုးကိုယ့်ကိုအရင်စဉ်းစားဖို့လိုဒါမှမဟုတ်ကိုက positive ထွက်ပြီးသားလူတယောက်နဲ့များနှိမ့်ချက်မှုလည်းရှိတယ်တွေ့လဲတွေ့ခဲ့ဘူးလေဆိုရင်တော့ကျွန်တော်စိတ်ဝင်စားတဲ့ကိုလာခဲ့ပါရကျွန်တော်ရဲ့ကုသမှုတွေပေးဖို့အတွက်ဒါအစီအစဉ်ရှိပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာမဖြစ်မနေဒီဆေးရုံသွားရမယ့်အနေအထားမျိုးပေါ့နော်နောက်ကျတာလည်းမဖြစ်အောင်လို့ဆရာကြီ
းတကယ်တော့ကိုပြည့်ရဲ့သဘောအသက်ရှင်နေကြောင်းအဓိကထိတာဆိုတဲ့အခါကျတော့ပြန်နေတဲ့ကြည်ချောင်းဆိုးမယ်လေချောင်းနာမယ်နောက်ပြည့်ညောင်းနဲ့ပတ်သက်လို့မိုးမယ်ရင်ထဲမှာကြက်မယ်ဒီမထက်မှာအောက်မယ်ဒီလိုအခြေအနေမျိုးတွေရှိနေပြီဆိုရင်တော့ဆေးဥစည်းကောင်ကိုလာခဲ့ပါဆေးဥစည်းကောင်ကိုလည်းသွားပါဒါမှကိုကဆွတ်ယူတဲ့အစီအင်းထဲမှာပါပြီးတော့ဆွတ်ယူပြီးပုံစွေ negative ဖြစ်စီချာချာတိနေမှာဖြစ်တဲ့အတွက်ကြောင့်မိုးမယ်ချားမယ်ဒီလိုမျိုးဆိုရင်တော့မချစ်မနေလာဘူးကျွန်တော်ကတော့သိခေါ်ချင်ပ
ါဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီယောဂအခန်းရှိထားတဲ့သူတွေနဲ့တက်ကြီးတွေအတွက်ပေါ့နော်သူတို့ကဖြစ်တာနဲ့ခက်နေနေဆိုးသွားနေတာမျိုးသူတို့တွေဘယ်လိုကြံပေးကြလဲဆရာကြီး
ခုရှိမှတန်မြတ်ရှိတယ်ဆိုရင်ကိုကငကူတွေကလည်းပဲဈေးကြိုတွေသွေးတို့တွေနှလုံးယောဂတွေချောက်ကတ်တွေဒီလိုမျိုးတွေဒါမှမဟုတ်လဲကင်ဆာရှိခဲ့တာတို့ကင်ဆာကြောင့်ဆေးသွင်းနေရတာတို့ဒါမှမဟုတ်လဲကိုကစီရိုက်ခေါ်တဲ့ဟိုကုခန်းအားကိုကျစေတဲ့ဆေးတွေအကြာကြီးတောက်နေရတဲ့လူမျိုးတို့ဒီလိုမျိုးဖြစ်တဲ့လူမျိုးမှာကြားတယ်ကျွန်တော်ကလည်းပတ်သက်တဲ့အရာပေါ်လာမယ်ဆိုရင်ဒါဆိုရင်လည်းပဲကျွန်တော်တို့အစီအစဉ်ကနေလာခဲ့ပါဒါမှကျွန်တော်တို့ကစောစောစီစီပြီးတဲ့အချိန်မျိုးမှာစောစောစီစီလိုတဲ့ကုသမှုတွေကိုပေးလို့ရမှာဖြစ်ပါတယ်နောက်တစ်ခုကအဲ့လိုဖြစ်သွားတဲ့အခါမှာကျွန်တော်တို့ကအတန်တရာရှိတဲ့လူနာဖြစ်တဲ့အတွက်ကြောင့်ဆွတ်ယူပါမယ်တကယ်လို့ကမန်ဖြားယုံမဲနဲ့ဆွတ်ယူပြီးတော့ပိုးမွေးဖို့လိုသလားဆိုတော့အဲ့လိုလည်းမလိုဘူးအလောက်ကြီးတဲ့ကြောက်ဖို့မလိုပါဘူးသူကသူကမန်ဖြားပြီးတော့နေရ၃ရက်ကြာတဲ့အခါမှာသူ့အတူပြန်ကောင်းသွားတဲ့လူနာတွေလည်းအများကြီးရှိပါတယ်။အဲ့လိုလူနာမျိုးတွေအတွက်ဤသက်ရာ GP ဖြစ်ဖြစ်ဤသက်ရာကိုယ်နဲ့သက်ဆိုင်ရာဆရာဝန်ဖြစ်ဖြစ်နဲ့အကြံဉာဏ်ကိုအရင်ဆုံးယူလိုက်ပါ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီဆေးရုံစေကံရောက်ပြီးတဲ့အခါမှာရောပြင်းပြထန်ထန်ဖြစ်နေတဲ့အဆင့်မျိုးပေါ့နော်။ဘယ်လောက်ထိဆုံးစရာရှိလဲဆရာ
။ COVID-19 ဆိုတာလည်းပဲတော်တော်တဲ့ခုခေတ်မှာပေါ်လာပြီးအရန်ကို serious ဖြစ်ပြီးတော့အရန်မြန်ဆန်တဲ့ယောဂါလို့သတ်မှတ်ထားတဲ့ဆိုတော့လည်းပဲလူနာတော်တော်များများကတော့ဒီလိုတခြားနိုင်ငံတွေရဲ့ဥစ္စာကိုကြည့်ရင်လည်းပဲဒီလိုပါပဲ။COVID-19 ဖြစ်တဲ့လူတရားရှိခဲ့ရင်80လောက်ကယောဂသိမ့်ပြင်းထန်ပါဘူးကျွန်တော်တို့ရှင်မှာတွေ့နေရတဲ့စီးရင်စီးရလည်းဒီတိုင်းပါပဲဒါပေမဲ့ခုနပြောတဲ့ကိုရှင်မှာကိုမောဘေးဒီဇီးစ်ခေါ်တာပေါ့နော်ဒီလိုတွေးလို့တော့ဒီလိုဟာကြီးချောက်ကတ်တို့နဲ့တော့ခုနကိုခန်းအားကျနေတဲ့စီးတွေတောက်နေရတဲ့အခြေအနေမျိုးတွေနဲ့ဆိုရင်တော့သိုးတဲ့ပမာဏအများအဲ့ဒီလူတွေက ICU လို့မယ်အသက်ကကူးစားမှုတွေလို့မယ်သက်ရှူစစ်တွေလို့မယ်အဲ့ဒီလူနာရဲ့ဟိုဥမာလူတရားဖြစ်နေတယ်ဆိုရင်အဲ့ဒီအရေးအတွက်လို့တာလူ15ယောက်20တဲ့မပူပါဘူးဆိုတော့အဲ့15ယောက်20တဲ့မှာလည်းပဲပြန်ကောင်းနိုင်တဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့စောစောရောက်ဖို့လိုတာပေါ့ဒီ COVID-19 ကအောက်ဆီဂျင်ကိုကျပြီးတော့မရှူနိုင်မကင်နိုင်တဲ့အခြေအနေမျိုးကြမှာရောက်လာရင်ပြည်သူမှုဖြစ်ဖို့ပိုများတယ် ICU တွေတွင်းပြီးတော့ဒရန်ဆိုးတဲ့လူတွေရှိနေပြီဆိုရင်10ယောက်တွင်းနေဆိုရင်6ယောက်9ယောက်ကဒေဂျာပေါက်တည်ဖို့ရှိတယ်အရင်ဆိုးတဲ့အချိန်ထိတည်းကိုယ့်ကိုမစောင့်နေသင့်ဘူးခုရှိမှအသက်ရှူလမ်းကြောင်းနည်းနည်းမောလာပြီသက်ရှူမဝဘူးဖြားလို့ဖြားဒီလိုအခြေအနေမျိုးတွေလည်းရှိတယ်ကိုကလည်းပဲလိုက်နာတဲ့နေဟာတွေနဲ့မလိုက်နာခဲ့ဘူးဒါဖြစ်ကတူနေတယ်ကျွန်တော်ကစေုံစီကန်အချိန်မီရောက်လာရင်အဲ့ဒီဖြစ်နေရကနေပြီးတော့ပူဆိုးသွားတဲ့လူတိတ်မတွေ့ရအောင်အစတွေကဆိုးတဲ့လူတွေလာတဲ့လူတွေပဲပြေဆုံးတော့တွေ့ရအောင
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တော့ဒါရီတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာရွှေ့ပြောင်းအလုပ်သမားတွေမြောက်ရီနေဆက်ဂိတ်ကနေဝင်ထွက်စီဖို့မုံပြီနဲ့လုံကြုံရင်းနဲ့နေဆက်ရေးရဝင်ကြီးကမုံပြီတက်ပါတီကိုအကြောင်းကြားခဲ့ပါတယ်။
ရှမ်းပြည်နယ်အတွင်းမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားမှုမှာတိတာစွာရောကြခဲ့တယ်ဆိုတာနဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုတ္တမတောင်းတဲ့ချီမြောက်ပြည်နယ်ဆက်လမ်းကြောင်းကနေနေရပြန်လာနိုင်ရေးဆောင်ရွက်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလက်ရှိကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်တဲ့ကာလမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေဖျားသုံးဆူနယ်စပ်ကနေမဝင်စေပဲမြဝတီနယ်စပ်ကိတ်ကနေဝင်ထွက်စေဖို့အတွက်ကိုပူပန်းကူညီဆောင်ရွက်သွားဖို့အမွန်ပြင်းတဲ့အစိုးရအဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကပြည်နယ်ဝန်ကြီးချုပ်ကိုစာလက်မှတ်ရေးထိုးပြီးဧပြီလ21ရက်နေ့နေ့စွဲနဲ့မွန်ပြည်သစ်ပါတီကိုအကြောင်းကြားစာတစောင်ပေးပို့ခဲ့ပါတယ်။နေရပြောင်းမဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့တရားဝင်နယ်စပ်ကိတ်ဖြစ်တဲ့မြဝတီနယ်စပ်ကိတ်တစ်ခုတည်းကနေပဲဝင်ရောက်တင့်တယ်လို့လဲမွန်ပြည်နယ်အစိုးရရဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်။ဒါနဲ့တဆက်တည်းမှာပဲထိုင်းနိုင်ငံကနေရပြန်မြန်မာအလုပ်သမားတွေအနေနဲ့ဖျားသုံးစုနယ်စပ်လမ်းကြောင်းကိုပြန်လာခွင့်မပြုဖို့နဲ့မြဝတီနယ်စပ်ဂိတ်ကိုသာပြန်လာကြဖို့ဧပြီလ25ရက်နေ့နေ့စွဲနဲ့မွန်ပြည်သစ်ပါတီဗဟိုဌာနချုပ်ကဖျားသုံးစုမြို့နယ်အုပ်ချုပ်ရေးရုံးကိုဆက်လက်ညွှန်ကြားထားပါတယ်မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပြန်တဲ့အခါမှာမွန်နဲ့ကရင်ပြည်နယ်အစိုးရတို့ကမြဝတီမြို့မှာကျိုးဆူရေးစခန်းတွေဖွင့်လှစ်ထားမှာဖြစ်ပြီးကော်ရီတင်းစခန်းမှာ21ရက်နေထိုင်သွားရမှာဖြစ်ပါတယ
်ကိုဗစ် -19 ရောဂါဖြစ်ပွားမှုကိုထိရောက်စွာကာကွယ်တားဆီးနိုင်ဖို့အတွက်တမတော်နဲ့တိုက်ပွဲဖြစ်ပွားစဉ်မှာထိတွေ့မှုမျိုးတွေကိုရှောင်ရှားလိုက်တဲ့အတွက်ဒေသတွင်းတိုက်ပွဲဖြစ်ပွားမှုမှာသိတာစွာရောကြခဲ့တယ်လို့ DNL တမ်းမလောင်တပ်ဖွဲ့ဘက်ကပြောပါတယ်ဧပြီလအတွင်းတမ်းမြူရာလူမျိုးရေးတမတော်တီအန်အယ်လီနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲနှစ်ကြိမ်သာဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာဆက်လက်ဖြစ်ပွားတာမရှိတာတလနေပါရှိပြီလို့တီအန်အယ်လီသတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူတာအိုက်ကျော်ကပြောပါရတယ်။တီအန်အယ်လီအနေနဲ့တိုက်ပွဲဖြစ်ပွားမှုကိုရှော့ချလိုက်တယ်လို့တစ်ဖက်မှာလည်းအစိုးရကြားမရေးလူသားတွေမရောက်နိုင်တဲ့ဒေသတွေမှာကိုဗစ် -19 ရောဂါကာကွယ်တားဆီးရေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်လျက်ရှိနေတယ်လို့လည်းသူကပြောပါရတယ်။
အခုရက်ပိုင်းအတွင်းမိုးရွာသွန်းမှုကြောင့်ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်ရေးအပအဝင်အခက်အခဲပေါင်းစုံနဲ့ကြုံတွေ့နေရပါတယ်။ဒုက္ခသည်စခန်းအများစုမှာတာလပတ်အမိုးရင်နဲ့ဆောက်လုပ်ထားတဲ့ယာယီတဲတွေဖြစ်ပြီးမိုးရွာတဲ့အတွက်နေထိုင်ရေးအပအဝင်ချက်ပြုတ်စားတောက်ရေးပါအခက်ကြုံနေရတယ်လို့ဒုက္ခသည်စခန်းတွေမှာကူညီပေးနေသူတွေကပြောပါတယ်။2018ခုနှစ်ဒီဇင်ဘာလကစပြီးမြန်မာအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့အတွက်နေရစွန့်ခွာတသိန်းခွဲနီးပါးကယာယီဒုက္ခတဲ့စခန်းတွေမှာခိုလုံနေကြတာဖြစ်ပြီးဒုက္ခတဲ့စခန်းအများစုမှာလည်းပျက်စီးနေတဲ့အတွက်ပြန်လည်ပြုပြင်ဖို့လိုနေတယ်လို့စစ်ရှောင်စခန်းတာဝန်ခံတွေကပြောပါတယ်
။ COVID-19 ရောဂါထိန်းချုပ်ကာကွယ်နေတဲ့ကာလမှာကရင်ပြည်နယ်ကုန်းကရစ်ကြိုက်တုံလက်မပေါ်မှာတည်တင်ကားကြီးတွေပုံမှန်မပြတ်သွာလာခွေပြုတ်ပေးနေတာနဲ့ပတ်သက်ပြီးဒေသခံတွေကမလူလားကြဘူးလို့ပြောဆိုနေပါတယ်။ယောဂထိန်ချုပ်တဲ့အနေနဲ့အဲ့ဒီလမ်းမှာသွာလာနေတဲ့ဒေသခံတွေကိုအဲ့ဒီမှာရှိတဲ့လက်နက်ကန်ဖွဲ့တွေကအဝင်ထွက်စစ်ဆေးပြီးသွာလာကတမ်းမှုတွေလုပ်နေပေမဲ့လည်းတစ်တင်ကားတွေကတော့ပုံမှန်မပြတ်ပေးသွာလာနေတာကိုဒေသခံတွေကအခုလိုမလိုလားတာလည်းဖြစ်ပါတယ်။အဲ့ဒီနယ်မြေမှာတစ်ထုတ်တာနဲ့ပတ်သက်ပြီး KNU ဘက်ကပိတ်ထားလိုက်ပြီးဖြစ်တာကြောင့်အောက်ခြေမှာအခုလိုတစ်ဆက်လက်ထုတ်နေတာဟာတခြားလက်နက်ကန်ဖွဲ့တွေနဲ့ပတ်သက်မှုရှိမရှိမသိသေးဘူးလို့ KNU ဘူတစ်သောတာဝန်ခံပထမမတ်တွန်းကဆိုပါတယ်။ကရင်ပြည်နယ်ရဲ့အမြင့်ဆုံးမော်လီအီတောင်ကျောတရှောင်းမှာတက်တိုင်းရစ်တွေခုတ်ယူနေတာကြောင့်တစ်သောတူလည်းပြုံးသီးနေပြီလို့ဒေသခံတွေကပြောပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ထက်မှာဟိုဆေရွာကရွာသားတဦးဟာဧပြီလ24ရက်နေ့ညနေကနွားရွာရှာရကအပြန်ရွာအဝင်တမိုင်ခန့်အကွာမှာအစိုးရတပ်မတော်နဲ့စုံမိပြီးဖမ်းဆီးစစ်ဆေးရိုက်နှက်ခဲ့ပြီးတနက်နဲ့ပြစ်တက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။ဧပြီလ3ရက်စပြီးအစိုးရစစ်တပ်ဟာလာရှုအရှိဖက်ချမ်းကိုအင်အားဖြည့်တင်းကကောင်းခါပြည်သူစစ်တပ်ဖွဲ့ရဲ့တပ်စခန်းတွေမှာဝင်ရောက်နေရယူကြပြီးတော့အဲ့ဒီဒေသမှာလှုပ်ရှားနေကြောင်းလာရှုရောက်မိုင်းယော်မန်းကျက်ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့2016ခုနှစ်ကလည်းအစိုးရတပ်မတော်ခမရ36နှစ်ဟာမိုင်းယော်အဝင်မှာခြံအလုတ်တက်လုတ်တဲ့ရွာသား9ဦးကိုဖမ်းပြီးတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့ကာလမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေတောင်းတဲ့ချီအတွက်ဧပြီလ30ရက်နေ့နောက်ပိုင်းမြောက်ရီနယ်စပ်လမ်းကြောင်းကနေနေရက်ကိုပြန်လာနိုင်ရေးသက်ဆိုင်ရာအစိုးရဌာနတို့စီစဉ်နေကြပါတယ်တရားမဝင်ဝင်ရောက်တဲ့အလုပ်သမားတွေလည်းသက်ဆိုင်ရာတန်ရုံးမှာစည်ရင်သွင်းနိုင်တယ်လို့လဲဆိုပါတယ်မိခလျာမုံကနေစူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံကိုပြန်ချင်တဲ့ထိုင်းနိုင်ငံရောက်မြန်မာချွေပြောင်းလုံးတမားတွေရဲ့စီးရင်သိရှိနိုင်ဖို့နဲ့လိုအပ်တာတွေကိုကူညီဆောင်ရွက်ပေးနိုင်ဖို့ဘန်ကောက်မြို့မှာရှိတဲ့အလောက်တမားတန်ရာချီယုံဝက်ဘ်ဆိုက်ဆာမျက်နှာမှာဖောင်ဖြည့်ပြီးတော့စီးရင်ပေးသွင်းတဲ့နေရာမှာတရားဝင်ဆက်ရွက်စာတမ်းထောက်ထားမရှိသူတွေကိုလည်းစီးရင်ပေးသွင်းနိုင်တယ်လို့မဟာချိုင်မှာရုံးခွဲဖွင့်ထားတဲ့ရွှေပြောင်းလို့တမားခွေရီကွန်ရဲ့ MWIN2 ဥက္ကဋ္ဌကိုတန်းစော်ထိုက်ကအခုလိုပဲပြောပါတယ်
တို့ကမာတွေကလည်းပြန်ရှင်လို့ရှိရင်ဒီစီဇန်တိုင်းတွားတာရှောင်းတယ်เนาะသူတို့စီဇန်ရတော့ဗျာဒီကနေပြီးတော့တန်ရောင်းနေပြီးတော့စီးရင်ယူလိုက်တယ်ခုစီးရင်တင်တယ်လို့ပြန်စစ်မယ်ဒီလိုရှိရင်ဒီစီးရင်တိုင်းကိုမဲဆောက်တန်ရရှိဖို့ပုံမယ်အပြန်ရှင်းပြန်စစ်မယ်ဒီပြေစားကြမှာဒီတော့မှာတွေစဉ်းစားချပြီးဘုံမြန်မာဘက်ချမ်းကိုပြန်ပို့မှာမြန်မာဘက်ကမြန်မာဆိုရင်လည်းပဲပြန်ဝင်တော့တော့မှာတွေကွန်တန်27ရဲ့တော့အမေရကူပါတေးကြပြီးစစဉ်ပေးပြီးမှပြန်ချပြီးမှဆက်ချရတယ်ဆိုတော့သူကသူ့နေရာကိုပြန်ပို့မှာဟုတ
်ဒီနေရာမှာထိုင်းနိုင်ငံကိုတရားမဝင်ဝင်ထွက်သွားလာနေတဲ့မွန်ပြည်သစ်ပါတီထိန်းချုပ်တဲ့ဖျားသုံးစုမြင့်နယ်တဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ကိုရွှေပြောင်းလုံတမားတွေကိုဝင်ခွင့်ပြုမှမဟုတ်ပဲမြဝတီဘက်ကတားထွက်ဖို့အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းထားတယ်လို့မွန်ပြည်သစ်ပါတီပြည်တွင်းရေးဌာနတာဝန်ခံနိုင်ပညာလေကမွန်ဘာသာနဲ့အခုလိုပဲပြောပါတယ်
ဒါမြဝတီနော်ကရောလော့ဒ်နေမ်ကမ်ရောလော့ဒ်အမှုကမ်ဘယ်မလားတော့စပ်မြဝတီတွေ
တရားဝင်ဆိုင်ရွက်စာရန်ရှိတာပဲဖြစ်ဖြစ်မရှိတာပဲဖြစ်ဖြစ်မြောက်တီရောက်ရင်တော့အစိုးရတာဝန်ယူပြီးကြိုးပို့လုပ်ပေးမှာပါမြောက်တီရောက်ဖို့သက်တော့ပြန်လာပါအဲ့ဒီကိုရောက်ရင်ဘယ်မြို့နယ်ဘယ်ပြည်နယ်သွားမှလဲစည်ရင်းတွေကောက်ယူပြီးတော့ကောင်းကောင်းမွန်မွန်အကြိုပို့လုပ်ပေးဖို့ကိုအစိုးရတာဝန်ရှိသူတွေကကျွန်တော်တို့ကိုပြောထားတယ်
ဒါအပြင်တိုင်းရင်းသားလက်နက်ကင်တွေခြေပြုတ်တဲ့ဒေသတွေမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ကူတရီထိရောက်စွာဆောင်ရွက်နိုင်ဖို့ကိုညနိုင်ပူပေါင်းရေးကော်မတီတရက်ကိုလည်းတမဒမိတ်နဲ့ဖွဲ့စည်းလိုက်ပြီးလို့ဧပြီလ28ရက်နေ့ကအစိုးရသတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနကနေသတင်းထုတ်ပြန်လိုက်တဲ့အပေါ်မှာရွှေပြောင်းအလို့သမားရေးလှောက်ရှားသူထိုင်းမြန်မာခြေဆိုင်ပညာရေးနဲ့ဖို့ဖြိုးသွတ်သက်ရေးဖောင်ဒေးရှင်း FED အမှုဆောင်ဒါရိုက်တာဦးထွချစ်ကကြိုဆိုလိုက်တယ်လို့ခုလိုဆိုပါတယ်
အဲ့လိုမျိုး EAO တွေနဲ့ပေါ့နော်အစိုးရနဲ့ဖြစ်ရလို့ရှိရင်ကျွန်တော်တတ်မတော်တဲ့လူတွေပေါ့အဲ့လိုပူးပေါင်းကော်မတီဖွဲ့ပြီးတော့လုပ်ဖို့ကျွန်တော်တို့အများအားအကြံပေးလာတယ်အခုလိုမျိုးကျွန်တော်တို့ဒီဟိုသမရယုံကနေပြီးတော့ EAO တွေနဲ့ပေါင်းလုပ်မယ်ဆိုရင်ဟာမျိုးထပ်လာလို့ကျွန်တော်အနေနဲ့တော့ဒါကြိုးစားတယ်ပေါ့နော
်ထိုင်းနိုင်ငံမှာ COVID-19 ရောဂါကြောင့်ဆက်ယုံလုံရုံများစွာရနာထားတဲ့အတွက်ရွှေ့ပြောင်းမြန်မာလုံသမားတွေအနေနဲ့လုံးဝအလုပ်ပြုတ်သွားတာအလုပ်ဆိုင်ကခံထားရတာနဲ့အလုပ်ချိန်အလျှော့ခံထားရတဲ့သူတိတ်နဲ့ချီရှိနေပြီးရေးပေါ်ကာလကိုလည်းမေလ30ရက်နေ့အထိတိုးမြင့်လိုက်တာကြောင့်မြန်မာလူ့သမားတွေအိမ်ပြန်နိုင်ဖို့ကအခက်အခဲတွေရှိနေပါသေးတယ်လို့သိရပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်ထဲမှာ COVID-19 ရောဂါပိုးကူးစက်ခံရသူ9ဦးအနက်ပြည်내တက်တာလာသူတွေရှိနေပါတယ်။အသေးစိတ်ကိုနမ်ဟောင်ကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ်။
ရှမ်းပြည်နယ်မှာ COVID-19 လူနာ9ဦးရှိနေရမှာအဲ့ဒီအနက်ဒုတိယလူနာဖြစ်တဲ့တောင်ကြီးကအင်္ဂလန်ပြန်လူငယ်ဟာလက်ရှိမှာရောဂါပိုးမရှိတော့လို့ဧပြီလ28ရက်နေ့ကဆေးရုံကဆင်းခွင့်ပေးလိုက်ပြီဖြစ်ကြောင်းတောင်ကြီးမြို့ဆောက်ဆံထွန်းဆေးရုံကရှမ်းပြည်နယ်အထူးရောဂါနေနည်းရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာနင်းဤဖြူကအခုလိုပြောပါတယ
်။ဒီကိုယ်တိုင်ကတော့3ချိန်ပြည့်မှာ negative ဖြစ်တယ်ပေါ့နော်။အဲတော့သူတို့ကဒီနေ့ဆေးရုံကဆင်းပြီးတော့မယ်။ဒီရောဆင်းပြီးတော့ facility quarantine ပေါ့နော်ဟိုတယ်တစ်ခုမှာဟိုတစ်ခါဆက်ချမယ်ပေါ့နော်အော်ဟိုပြန်ပြီးတော့ကောင်းလာတဲ့လူနာ
ခြေဝင်သွားတာပေါ့နော်အင်္ဂလန်မှာဆေးပညာရပ်တွားရောက်တင်ယူလေ့လာပြီးပြန်လာတဲ့ DKS 29လူငယ်ဟာမတ်လ28ရက်နေ့ကရန်ကုန်ကိုပြန်ရောက်လာတာဖြစ်ပါတယ်ရန်ကုန်မှာ14ရက် quarantine ဝင်ပြီး April 17ရက်ရှမ်းပြည်ပြန်တဲ့နေ့မှာပဲပိုးတွေ့ရှိကြောင်းအစိုးရရဲ့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်သူဟာဆေးရုံမှာ16ရက်ဆေးကုသမှုခံယူပြီးနေပြန်ကောင်းလာတဲ့သူဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့ကရှမ်းပြည်ရဲ့ပထမဆုံးလူနာကလည်းအလားတူဧပြီလ24ရက်နေ့မနက်ပိုင်းမှာတတိယအကြိမ်ပိုးထစ်စစ်ရံမှာပိုးမရှိတော့ဘူးလို့ဧပြီလ28ရက်ကအဖြေထွက်လာပါတယ်။သူကတော့မြန်မာတနိုင်ငံလုံးရဲ့ case 14လူနာဖြစ်ပါတယ်။သူနဲ့ပတ်သက်ပြီးတော့လာရှိုးပြည်သူ့ဆေးရုံကြီးကဒေါက်တာညာမြင့်ကအခုလိုပြောပါတယ
်။24ရက်နေ့ကယူရဲနမူနာပေါ့။အဲဟာဟိုဒီနေ့မနက်4နာရီမှာကျွန်တော်တို့အဖြေသိရပါတယ်။အဲ့ဒါကတော့ negative လို့ပြောပါတယ်။ဒီနေ့တစ်ခါထပ်ပြီးတော့သူ့ကိုစံပယ်ထပ်ယူပါပါမယ်။တစ်ချိန် negative ဖြစ်ပြီးလို့ရှိရင်သူက quarantine 21ရက်ထပ်နေရပါမယ်။အဲ့ဒီပြီးတော့ကျွန်တော်တို့ကပြန်ကြည့်ပါမယ်။ဒီကြားထဲမှာတစ်ခုခုထူရတယ်ဆိုရင်လည်းပြန်ကြည့်မယ်ပေါ့။အဲ့ဒါပြီးမှသာသူကစိတ်ဆက်လက်ချက်အပြင်မှာနေလို့ရမှာဖြစ်ပါတယ်။
ဒီကြောင့်မဲအမတ်၁၄လူနာကတော့မတ်လ25ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကနေပြန်လာပြီးနေမကောင်းဖြစ်လို့ကြောက်မဲဆေးရုံမှာတက်ရောက်ဆေးကုသမှုခံယူနေရကနေမတ်လ30ရက်နေ့မှာပိုးတွေ့ရှိကြောင်းကျန်းမာရေးဌာနကတရားဝင်ကြေညာပါတယ်အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလက်ရှိရှမ်းပြည်နယ်မှာ COVID-19 လူနာ9ဦးတန်တရားလူနာ460ဆေးရုံမှာစောင့်ကြည့်လူနာ40ရှိပြီးအသွားလာကန့်တတ်ထားတဲ့သူစုစုပေါင်း 5,186 ဦးရှိပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
COVID-19 ရောဂါထိန်းချုပ်ကာကွယ်နေတဲ့ကာလမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေမြဝတီနယ်စကိတ်ကနေဝင်ထွက်စေဖို့အတွက်ပူးပေါင်းဆောင်ရွက်သွားဖို့မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကမွန်ပြည်သက်ပါတီကိုအကြောင်းကြားခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားမှုမှာတိတာစွာရော့ကျလာခဲ့တယ်လို့ TNLE တအန်းပလောင်တပ်ဖွဲ့ပြောခွင့်ရကပြောပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ကမ္ဘာဆင်းရဲမွေးတိမ်မှုပြဿနာတိုက်ဖျက်ရေးအတွက်ရနေတဲ့တိုးတက်မှုတွေဟာအခုကိုရိုနာဗိုင်းရပ်စ်ကာယရောဂါဘေးကြောင့်ဆုတ်ယုတ်သွားနိုင်တဲ့အန္တရာယ်နဲ့ကြုံနေရတယ်လို့ကမ္ဘာဘဏ်ကချက်သပရင်းနေမှာပြောပါတယ်။ဒီကာယရောဂါကြောင့်ကမ္ဘာတလွာလူသန်းပေါင်းများစွာကိုအလုလက်မဲ့ဖြစ်စေတာကြောင့်ကမ္ဘာဆင်းရဲမွေးတိမ်မှုနှုန်းဟာ1988ခုနှစ်ကစပြီးပထမဆုံးအကြိမ်ဖြစ်နေတက်လာတော့မှာဖြစ်ကြောင်းကမ္ဘာဘဏ်ကပြောပါတယ်ကုလသမဂ္ဂကတော့ဒီနှစ်ကုန်လောက်ဆိုရင်လူပေါင်းတန်း900လောက်ဆင်းရဲမွေးတည်သွားနိုင်တယ်လို့ခန့်မှန်းပါတယ် John Hopkins တက္ကသိုလ်စစ်တမ်းမှာတော့ဒီရောဂါကူးစက်ခံရသူကကျွတ်တဲ့ပြည်နယ်မှာ3,200ခွဲနီးပါးရှိပြီးသေဆုံးရသူက23,000ကျော်ရှိနေပါတယ်ကိုရိုနာဗိုင်းရပ်စ်ကာယရောဂါထံကြောင့်စီးပွားရေးထိခိုက်နေတဲ့ American ပြည်တော်စုမှာအလုပ်လက်မဲ့ခန်းစား권ရှောက်ထားသူဦးရေတနေ့တခြားတိုးလာနေပြီးပြီးခဲ့တဲ့သတင်းဖတ်ထဲမှာပဲ3.8တန်းထပ်ပြီးရှောက်ထားခဲ့တယ်လို့အလုပ်သမားဝန်ကြီးဌာနကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်စီးပွားရေးပြန်ပြီးကောင်းလာစေဖို့တွန်းအားပေးနေတယ်လို့တချို့ပြည်နယ်တွေကလည်းအသေးစားစီးပွားရေးလုပ်ငန်းတွေစပြီးပြန်ဖွင့်နေပေမဲ့အလုပ်လက်မဲ့ခန်းစား권ရှောက်ထားသူဦးရေဟာတစ်လခွဲအတွင်းစုစုပေါင်း 30.3 တန်းဖြစ်လာနေတာပါ။ဒါပေမဲ့ဆက်ပြီးဖြစ်ပွားနေတဲ့ဒီကာယောဂါထံကြောင့်အလုပ်လက်မဲ့ခန်းစား권ရှောက်ထားသူဟာလာမယ့်သတင်းပတ်တွေအတွင်းနောက်ထပ်တန်းနဲ့ချီးပြီးရှိလာနိုင်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ COVID-19 ကူးစက်ရောဂါတိုက်ဖျက်ရေးအခြေအနေကိုတယ်လီဖုန်းနဲ့ဆွေးနွေးခဲ့ပါတယ်။ဒီကာယောဂါအခြေအနေကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြကြောင်းနဲ့အိန္ဒိယရဲ့အင်းနီချင်းတွေသာပထမမူဝါဒကိုအခြေခံပြီးအခက်အခဲတွေကိုအတူဖြေရှင်းသွားကြဖို့လဲသဘောတူခဲ့ကြတယ်လို့ဝန်ကြီးချုပ်မိုဒီကတွစ်တာမှာရေးပါတယ်။မြန်မာနိုင်ငံရဲ့ COVID-19 ရောဂါတိုက်ဖျက်ရေးအတွက်အိန္ဒိယနိုင်ငံကအကူအညီပေးဖို့အသင့်ရှိကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့တစ်လလောက်က COVID-19 ရောဂါရှာဖွေဆန့်သက်ရေးကိရိယာတွေကိုတောင်ကိုရီးယားနိုင်ငံကနေတင်သွင်းခဲ့တဲ့ဗီယက်နမ်နိုင်ငံဟာအခုအခါမှာဒီဆန့်သက်ကိရိယာတွေကိုချမ်းသာတဲ့နိုင်ငံတွေစီတင်ဖို့ရောင်းချနိုင်တော့မှာဖြစ်ပါတယ်။ဗီယက်နမ်ကထုတ်လုပ်တဲ့ဒီဆန့်သက်ကိရိယာတွေအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ဗြိတိန်အစိုးရရောစီကနေအတီးပြုတ်ချက်တွေရထားပြီလို့လဲဗီယက်နမ်အစိုးရကပြောပါတယ်။တောက်ချန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရတပါ
This program has come to you from the Voice of America, Washington.